Welcome to the Voice of America in Burmese.
Happy New Year ပါသောတာရှင်များခင်ဗျာ VOA American Day ရဲ့2018ခုနှစ်ဇန်နဝါရီလ2ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49ရိုးကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာအခုမနက်ဖက်ငင်္ဂနကသတင်းတွေကိုမက်ခွာညိုနဲ့ကျွန်တော်ဆက်မမှုကြီးညာသွားမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေကတော့တူရကီနိုင်ငံအစ္စတန်ဘူးကနက်ကလပ်ကိုတက်ခိုက်ခဲ့တဲ့တနတ်သမားကိုလိုက်လံရှာဖွေနေစေဖြစ်ပါတယ်အီရန်နိုင်ငံတောင်ပိုင်းမှာစစ်ဆေးရေးကိတ်ကိုအသေးခံဘုံးခွဲတက်ခိုက်မှုကြောင့်လူ9ဦးသေဆုံးသွားပါတယ်ဆီးရီးယားမှာအပြစ်ရသဘောတူညီထားပေမဲ့တိုက်ပွဲတွေဆက်လက်ပြီးတော့ဖြစ်ပွားနေပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့သတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာလာမယ့်ကာလမှာငင်းငင်းရေးအမြန်ရအောင်လုပ်ကြဖို့ဒေါန်ဆန်းစုကြည်ကနှစ်သစ်မှာတိုက်တွန်းလိုက်ပါတယ
်ရှင်းပြပါမယ်ကျမတို့အရင်ငင်းညာရေးပန်းတိုင်းတကယ်ကိုလက်တဲ့မှာသွားနိုင်ပြီဆိုတဲ့အခြေအနေဖြစ်အောင်လို့
သတင်းတွေပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရဲ့ဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့2016ထူးခြားချက်သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်ခွန်ညိုတို့ကပြောပြပါမယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့ကနက်ကလပ်တစ်ခုတွင်တနင်္ဂနွေနေ့စောစောပိုင်းကလူပေါင်း39ယောက်တေဆိုးအောင်ပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနတ်သမားကိုညာဦးပိုင်းထိလိုက်လံပြီးတော့ရှာဖွေနေစေဖြစ်ပါတယ်။ဒါပေမဲ့အာနာပိုင်းနေအနေနဲ့အဲ့ဒီပြစ်ခတ်သူဟာဘသူဘဝဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းမဖော်ထုတ်နိုင်သေးပဲဖြစ်နေတယ်လို့တူရကီဝန်ကြီးချုပ်ဘေနာလီယီလ်ဒေရင်ကပြောဆိုပါတယ်။အချက်လက်အချို့ကတော့စတင်ထွက်ပေါ်လာနေပါပြီ။ဒါပေမဲ့အာနာပိုင်းနေအနေနဲ့ခိုင်မာတဲ့တက်တီအထောက်ထားတွေရရှိဖို့ကြိုးစားနေစေဖြစ်တယ်လို့ဝန်ကြီးချုပ်ကတနင်္ဂနွေနေ့ညနေပိုင်းမှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။နှစ်တကူအခါတမယဆင်နွေးနေသူတွေနဲ့ပြည်နေတဲ့ net club တိုက်ခိုက်မှုကိုဘယ်သူဘယ်ပုဂ္ဂိုလ်ဘယ်ဖွဲ့စည်းကမှသူတို့စီစဉ်ဆောင်ရွက်တာပါဆိုပြီးတော့ထုတ်ဖို့ပြောဆိုတာမျိုးလည်းမရှိသေးပါဘူး။တရင်တချို့မှာတနတ်သမားဟာ Santa Claus Christmas ဖိုးဖိုးကြီးဝတ်တဲ့ဝတ်စုံမျိုးဝတ်ဆင်ထားတယ်လို့ဖော်ပြနေကြပေမဲ့ဝန်ကြီးချုပ်ကတော့အဲ့ဒါကိုညှင်းဆိုထားပါတယ်။အခုဖြစ်ပေါ်တဲ့ net club ပြစ်ခတ်မှုကိုတနတ်သမားတဦးရိကပြုလုပ်တော့တာဖြစ်တယ်လို့ PDA ဝန်ကြီးဆူလီမန်ဆွေလူနဲ့အစ္စတန်ဘူးမြို့ရဲ့အုပ်ချုပ်ရေးမှူးဖြစ်တဲ့ဝါစစ်ရှာဟင်တို့ကပြောဆိုပါတယ်ပေါ်ထုတ်နိုင်ခဲ့ပြီးသမျှတေဆုံးသူတွေထဲမှာနိုင်ငံသား15ယောက်တူရကီလူမျိုး9ယောက်နဲ့ရဲအယားရှိတယောက်ပါဝင်တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်ကျန်ရစ်သူ18ဦးကိုတော့ဆက်လက်ပြီးတော့ရှာဖွေပေါ်ထုတ်ဆဲဖြစ်တယ်လို့ဆိုပါတယ်ဒဏ်ရာရရှိသူ69ယောက်ကိုဆေးရုံမှာကုသမှုပေးနေပြီးအဲ့ဒီထဲက4ယောက်ဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဝန်ကြီးကပြောဆိုပါတယ်
အီရန်နိုင်ငံတောင်ပိုင်းမှာပောက်ကွဲပစ္စည်းတွေကိုမှပတ်ထားတဲ့တနတ်သမားတွေဟာဖောက်ခွဲရေးပစ္စည်းတွေအပြစ်တင်လာတဲ့ကားကိုမောင်းဝင်လာပြီးရဲစစ်ဆေးရေးဂိတ်တစ်ခုကိုတိုက်ခိုက်ခဲ့တာမှာ9ဦးသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘက်ဂရက်တောင်ဘက်ကီလိုမီတာ180အကွာမှာရှိတဲ့ကွာစီဒီယာမြို့နားမှာတနင်္ဂနွေနေ့ကတိုက်ခိုက်မှုအတွင်းအနည်းဆုံး15ဦးလဲဒဏ်ရာရသွားပါတယ်။ဒီတိုက်ခိုက်မှုကို IS အဖွဲ့ကလှုပ်ဆောင်တာလို့ကြေညာပါတယ်။တိုက်ခိုက်သူအားလုံးလည်းသေဆုံးသွားခဲ့ပါတယ်။ရှီယာအများစုနေထိုင်ရာအီရတ်နိုင်ငံကဘာသာရေးအထွတ်မြတ်ထားရာမြို့တော်အဖြစ်သတ်မှတ်ထားတဲ့နာဂျက်ကိုဥတီပြီးတော့အသေးခံတိုက်ခိုက်ဖို့စီစဉ်ထားတာဖြစ်တဲ့အကြောင်းပြည်ထရေးဝန်ကြီးဌာနပြောခွင့်ရသူဆိုင်မန်ကပြောပါတယ်။ရှီယာတွေပြည်နေတဲ့အီရတ်နိုင်ငံတောင်ပိုင်းမှာဖျားသခင်အလိုတော်အရတိုက်ခိုက်တဲ့ဆိုတဲ့ဂျီဟတ်စစ်ပွဲမျိုးတွေမရှိသလောက်ရှားပါတယ်။ IS အဖွဲ့ကအီရတ်တောင်ပိုင်းကိုထိမ့်ချုပ်ထားတာမရှိပေမဲ့ကြုံရင်ကြုံသလိုတော့တိုက်ခိုက်လေရှိပါတယ်ရှင်။
စီးရီးယားဆိုရတက်တွေနဲ့တပုံအဖွဲ့တော်တော်များများကြမှာ၃ရက်မြောက်နေ့ဖြစ်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်နိုင်ငံရဲ့မြို့တော်အပြင်ဘက်မှာရှိတဲ့ကျွေးရွာတွေကရာပေါင်းများစွာရှိတဲ့အရက်သားတွေထွက်ပြေးတင်းရှောင်နေရတဲ့အကြောင်းစီးရီးယားအခြေအနေကိုလေ့လာစောင့်ကြည့်နေသူတွေကပြောပါတယ်။တပုံအုပ်စုတွေထဲမှာပြီးခဲ့တဲ့သတင်းပတ်အပြည့်ရဲ့ကြီးညာချက်ထဲမှာမပါဝင်တဲ့အယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ဂျီဟတ်ဘာသာရေးတိုက်ပွဲဝင်သူတွေလည်းပါဝင်နေပါတယ်။ဘရာဒါတောင်ကြားကနေအစုလိုက်ပြုံလိုက်ထွက်ပြေးတင်းရှောင်နေကြသူတွေက1300လောက်ဟာစီးရီးယားနဲ့သူ့ရဲ့မဟာမိတ်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုတွေကနေအကာအကွယ်ပေးဖို့တောင်းခံနေကြတယ်လို့စီးရီးယားအစိုးရရဲ့တရားဝင်သတင်းဌာနကထုတ်ပြန်ပါတယ်။စီးရီးယားရဲ့လေလာစောင့်ကြည့်နေတဲ့လူခွင့်ရေးအဖွဲ့အစည်းကလေကြောင်းတိုက်ခိုက်မှုနဲ့ထိခိုက်မှုရဲ့အရေးအတွက်စင်းကိုတော့တနင်္ဂနွေနေ့မှာထုတ်ပြန်ခြင်းမရှိသေးပါဘူး။ဒါပေမဲ့တောက်ကြနေကလေးကအဲ့ဒီဒေသမှာအကြိမ်ပေါင်းများစွာတိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးစနေနေ့မနက်ခင်းပိုင်းမှာတီးကြတိုက်ခိုက်မှု10ကြိမ်ပြုလုပ်ခဲ့တဲ့အကြောင်းလေးလာစောင့်ကြည့်သူတွေကစနေနေ့မှာပြောဆိုခဲ့ပါတယ်။ ရုရှားစီးရီးယားနဲ့တူရကီတို့ဝင်ရောက်ဆောင်ရွက်နေတဲ့ဆောင်ရွက်ခဲ့မှုကြောင့်တောက်ကြံနေစောစောပိုင်းကစတင်ပြီးတော့ယာယီအပြစ်ရဖို့အတွက်သဘောတူညီမှုရရှိထားတဲ့ကြားကပဲအခုလိုတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာဖြစ်ပါတယ်
အမေရိကန်အရှေ့မြောက်ပိုင်းဘားမောက်ပြည်နယ်လျှက်စစ်တပ်အားလိုင်းဆိုင်ရာ laptop ကွန်ပျူတာတစ်လုံးမှာကွန်ပျူတာတွေကအချက်လက်တွေကိုဖျက်ဆီးတတ်တဲ့တန်တရားဖြစ်ဖွယ် Russia malware တစ်ခုကိုတွေ့ခဲ့ရတာကိုစက်ပြီးစုံစမ်းနေတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ဒီလျှက်စစ်တပ်အားလိုင်းစနစ်ထဲ twin power ဝင်ရောက်ခံရတယ်ဆိုတဲ့သတင်းတော့တစ်ခုမှမရခဲ့ဘူးလို့လည်းပြောပါတယ် malware အမှတ်အသားအဖြစ်သင်္ကေတပေးထားတဲ့Grizzly Steppy ဆိုတဲ့နာမည်ကိုတွေ့တွေ့ချင်းကွန်ပျူတာစနစ်တွေကအဲ့ဒီကွန်ပျူတာနဲ့ချက်ချင်းအဆက်ဖြတ်လိုက်တယ်လို့ American Agency ကပြောပါတယ်ဒီကုတ်ဟာရုရှားဖြက်စီးရေး software တွေကိုထိုးဖောက်ဝင်ရောက်တာကိုတန်တရားဖြစ်ရင်ဖော်ပြတဲ့သင်္ကေတဖြစ် American အာဏာပိုင်တွေပေးထားတဲ့ကုတ်ဖြစ်ပါတယ် malware တွေ့တယ်ဆိုတဲ့သတင်းကြောင့်အဓိကကြတဲ့ဆက်သွယ်ရေးစနစ်တွေမှာအခုလိုလုံခြုံမှုအားနည်းတဲ့ internet စနစ်နဲ့ပတ်သက်လို့ American နိုင်ငံထဲမှာစိုးရိမ်မှုတွေပြန့်နှံ့ခဲ့ရပါတယ်ဒီကိစ္စနဲ့ပတ်သက်လို့တခြားလျှက်စစ်ဆက်သွယ်ရေးစနစ်တွေဒါမှမဟုတ်တခြားအဖွဲ့တွေရဲ့ကွန်ပျူတာစနစ်တွေထဲမှာရောအလားတူ malware တွေကိုတွေ့နေရသလားဆိုတာနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာနကတစုံတရာပြောဖို့ညွှန်ဆိုထားပြီးဒီလိုသတင်းမျိုးကလျှို့ဝှက်ထားရမယ့်သတင်းမျိုးဖြစ်တယ်လို့ဆိုပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မြန်မာပိုင်းစီစဉ်ကတင်းငွနေတင်းလင်းလာနေမနေ့ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံရဲ့ဘုရင်မဟာဝိဂျရာလုံခွန်ဟာကွယ်လွန်သွားတဲ့သူရဲ့ဖခင်ကြီးထံကနေထိနှံအယက်အရာဆက်လက်ခံယူခဲ့ပြီးတဲ့နောက်ပထမဆုံးကြိမ်ဖြစ်နိုင်ငံကိုနှစ်တကူမင်ကွန်းပြောကြားခဲ့ပါတယ်။ကွယ်လွန်သွားတဲ့ဖခင်ဖြစ်သူဘီရင်ကြီးဟာပြိပခါတွေနဲ့ရှုပ်ထွေးလာတဲ့တိုင်းပြည်ကို10စုနှစ်ပေါင်းများစွာစီလုံးမှုရှိအောင်ဆောင်ရွက်ခဲ့သူလို့ရှုမြင်ခံရသူလည်းဖြစ်ပါတယ်။ဘီရင်သစ်ဖြစ်တဲ့ဝိချရာလောင်ကောင်းဟာအသင့်ရေးထားပြီးသားဖြစ်တဲ့မင်ကွန်းကိုဖတ်ပြတော်တာဖြစ်ပြီးတော့ဒီဇင်ဘာတရနေ့ထိနှံဆက်ခံတဲ့အခမ်းအနားမှာပြည်သူလူထုကိုမင်ကွန်းပြောပြီးတဲ့နောက်ဒီကြိမ်ဟာဒုတိယကြိမ်လည်းဖြစ်ပါတယ်။ဘရင်တစ်ဟာသူ့ရဲ့ဖခင်ကြီးဘူမိဖော်အန်ဒူယောက်တက်ကပြည်သူလူထုနှစ်တက်လေးစားချစ်ခင်မှုမျိုးရရှိတယ်လို့သူမရရှိသေးပါဘူးပြည်သူလူထုအနေနဲ့သူ့ရဲ့ဖခင်ကြီးပေါ်တစ္ဆာစောင့်တိလေးစားမှုရှိကြတဲ့အတွက်ကျေးဇူးတင်ရှိပါကြောင်းထည့်သွင်းပြောကြားသွားပါတယ်တန်းပြီကို10စုနှစ်9ခုကြာအုပ်ဆိုးသွားတဲ့ကွယ်လွန်သွားတဲ့ဘရင်ကြီးအတွက်လူအများစုဟာဝမ်းနဲ့ကြည်ကွဲနေကြတဲ့ဖြစ်ပါတယ်ပုံမှန်အဖြစ်ပြုလုပ်လေရှိတဲ့နှစ်တက်ကူအခါသမယမီရှုမျိုးပေါင်းပြဖောက်တဲ့အစီအစဉ်တွေကိုအခုနှစ်မှာတော့ကွယ်လွန်သူဘီရင်ကြီးအတွက်ဝမ်းနဲ့ကြည်ကွဲမှုပြသတဲ့အနေနဲ့ဖြတ်သိမ်းထားခဲ့ပါတယ်။ကျွန်တို့တို့တိုင်းပြည်မှာဘလို့ပြဿနာမျိုးကြုံရသည်ဖြစ်စေအားလုံးပူးတွဲပြီးတော့ဖြေရှင်းနိုင်မယ်ဆိုရင်အခက်အခဲတွေအားလုံးကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်ပါကြောင်းဒီဇင်ဘာလ31ရက်နေ့ညနေမှာပြောကြားတဲ့မင်ကွန်းမှာဘီရင်ဝိချရာလုံခွန်ကပြောကြားသွားခဲ့သလိုထိုင်းလူလူအနေနဲ့ဆက်လက်ပြီးတော့စီးလုံးညီညွတ်ကြဖို့လဲတိုက်တွန်းသွားခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်အနာယပါတီကလွှတ်တော်အမတ်တဦးကိုမျက်နှာဖုံးစုတနတ်သမား၄ဦးကပြစ်တတ်သွားတဲ့အကြောင်းတနင်္ဂနွေနေ့မှာရဲတပ်ဖွဲ့ကပြောပါရတယ်။သေဆုံးသူဟာဝန်ကြီးချုပ်ရှိခ်ဟာစီနာရဲ့အဝါမီအဖွဲ့ချုပ်ပါတီကဥပဒေပြုလွှတ်တော်အမတ်မန်ဇူရူအစ္စလမ်လီတွန်ဖြစ်ပါတယ်။သူနေအိမ်ရှိရာဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကဂိုင်ဘန်ဟာခရိုင်မှာစနေနေ့ညနေခင်းကမျက်နှာဖုံးစွတ်ထားတဲ့လူလေးယောက်ဆိုင်ကယ်တွေနဲ့ရောက်လာပြီးအိမ်ထဲကိုဝင်ပြီးတော့မစ္စတာလီစတွန်ကိုအနီးကပ်ပစ်ပြီးတော့ထွက်ပြေးသွားတာဖြစ်တဲ့အကြောင်းမိသားစုဝင်တွေကပြောခဲ့တယ်လို့ရက်တပ်ဖွဲ့အကြီးအကဲအတီယာရမန်ကပြောပါတယ်သူသေဆုံးချောင်းကိုမြို့နယ်ဆရာဝန်တွေကမြို့နယ်ဆေးရုံဆရာဝန်တွေကအတည်ပြုပေးပါတယ်နောက်ထပ်သတင်းအသေးစိတ်ကိုတော့ရက်တပ်ဖွဲ့ကထုတ်ပြန်ကြေညာခြင်းမရှိပါဘူးမစ္စတာလီတွန်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးအစွန်းရောက်မှုတွေကိုစန့်ကျင်ပြောဆိုသူတယောက်ဖြစ်ပါတယ်။အဝါမီအဖွဲ့ချုပ်ပါတီရဲ့အတွင်းရေးမှူးဖြစ်တဲ့ Obaidel Quadel ကလီတွန်ကိုအစီအစဉ်ချပြီးတတ်ခဲ့တာဖြစ်တဲ့အကြောင်းနဲ့ဂိုင်းကနဆွဲတွေရဲ့တရေဘောကြောင့်လည်းလုံရက်ဖြစ်တယ်လို့ပြောပါတယ်။ဒီလုံရက်အတွက်ဘာသာရေးအစွန်းရောက်တွေကိုအစိုးရဘက်ကကြီးလေးတဲ့ပြစ်ဒဏ်ချမှတ်မှာဖြစ်ကြောင်းလည်းသူကပြောခဲ့ပါတယ
်။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာရဲ့မြောက်ဘက်မှာရှိတဲ့ကျွန်းနေစီကိုတနင်္ဂနွေနေ့ကခီးတဲ့200ကျော်တင်ဆောင်ပြီးတော့တွားရောက်တဲ့ဂရုလီမီးလောင်ကျောင်းခဲ့တဲ့အတွက်အနည်းဆုံးလူ23ဦးသေဆုံးခဲ့ရပါတယ်ဂျကာတာမြို့မြောက်ဖက်မိုင်30အကွာခန့်မှာနိုင်ငံယန္တာခီးတွေဒီအများဆုံးတွားရောက်လို့ရှိတဲ့တီဂျောင်းကျွန်းဦးတီတွားနေတဲ့မာရူရာအန်ကယ်စိတ်ကန်းကနေထွက်ခွာတွားပြီးတော့မကြာခင်မှာပဲအဲ့ဒီလေဟာမီးလောင်ကျောင်းမှုဖြစ်ခဲ့တယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ဆိုင်ရာပြောခွင့်ရသူဆိုတိုပိုပါဝိုငူရိုဟိုကပြောဆိုပါတယ် လူ23ဦးတေဆုံးသွားတဲ့အပြင်တရားစင်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်တရားစင်ကျော်လောက်ပျောက်ဆုံးနေစေဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။လေရဲ့တဝက်လောက်မီးလောင်ကျွမ်းသွားတာဖြစ်တဲ့အကြောင်းအန်ဒီဘီအန်ဒီကာကွယ်ရေးဌာနရဲ့ပြောခွင့်ရသူကမြို့တော်ရုပ်တံဌာနကိုပြောကြားခဲ့ပါတယ်။
ဟောင်ကောင်ရဲ့လူ9000နီးပါးကတစိတ်တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရတဲ့အစိုးရဟာဒီမိုကရေစီလိုလားသူလွတ်တော်အမတ်လေးဦးကိုတရားစွဲဆိုခဲ့တာနဲ့ပတ်သက်လို့ကန့်ကွက်တဲ့အနေနဲ့နှစ်သစ်ကူးနေမှခြိတက်ဆန္ဒပြခဲ့ကြပါတယ်။ကျန်းသစ်စာကိုမှတ်မှန်ကန်ကန်မကျိန်ဆိုတဲ့ဘသူမဆိုအစိုးရတာဝန်ထမ်းဆောင်မှုကနေပိတ်ပင်ရမယ်လို့တရုတ်ပြည်မကြီးအစိုးရကပြောခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နိုဝင်ဘာလထဲမှာဟောင်ကောင်အစိုးရကခွဲထွက်ရေးဝါဒီလွတ်တော်ကိုယ်စားလှယ်အမတ်အသစ်နှစ်ဦးကိုအလားတူတရားစွဲဆိုထားခဲ့ပါတယ်။တနင်္ဂနွေနေ့ကန့်ကွက်ဆန္ဒပြသူတချို့ဟာဟောင်ကောင်လွတ်လပ်ရေးဆိုတဲ့စာတမ်းထိုးထားတဲ့အလံတွေကိုကင်ဆောင်ပြီးတော့တရားစွဲဆိုခံရသူအမတ်လေးဦးကိုထောက်ခံတဲ့ပိုစတာတွေကိုကင်ဆောင်ထားကြပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မခွန်ယူတို့ကပြောပြခဲ့ကြတာပါ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်စူးစီးချက်နဲ့တင်ပြခြင်းပါတယ်။အခုဒီငင်းငင်းရေးမရသေးတဲ့မြန်မာနိုင်ငံမှာငင်းငင်းရေးရဖို့အတွက်တတ်နိုင်တဲ့များအများဆုံးလှုပ်ဆောင်ဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကဇန်နဝါရီလ1ရက်မနေ့က NRPC အမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းငင်းရေးဗဟိုဌာနဖွင့်ပွဲအခမ်းအနားမေခွန်းမှာတိုက်တွန်းသွားပါတယ်။အခုလိုငင်းငင်းရေးလှုပ်ဆောင်ရမှာလက်ရှိအစိုးရအနေနဲ့တမတော်နဲ့ဆက်ဆံရေးတစ်ခုတည်းကိုပဲဦးစားမပေးဘဲတိုင်းသားတွေဘက်ကပါကြည်တင်တယ်လို့ဝေဖန်မှုတွေကလည်းရှိနေတာပါ AP သတင်းတပုတ်ပေါ်အခြေခံပြီးအပြည့်စုံကိုမန့်အင်ဂျင်နိုင်ကပြောပြပါမယ
်။2019ဇန်နဝါရီလ4ရက်ဆိုရင်မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ69နှစ်ရှိပြီဖြစ်ပါတယ်။ဒါပေမဲ့ပြည်တွင်းမှာတော့အခုတည်းထိမငြိမ်းချမ်းနိုင်သေးပဲတိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ပဋိပက္ခတွေရှိနေတာပါ။ဒေါ်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖြစ်စဉ်တစ်နှစ်အောင်မြင်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောကြားခဲ့ပေမဲ့အချိန်အတိုင်းတာကြာရှည်သွားမဲ့အပေါ်မှာအမရဖြစ်မိကြောင်းပြောကြားခဲ့ပါတယ်။ပင်လုံလိုအားလုံးပါဝင်နိုင်ရေးကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အချိန်စောနေသေးတယ်။အချိန်ပေးဖို့လိုအပ်တယ်လို့တချို့တွေကပြောနေကြပေမဲ့သူ့အနေနဲ့တော့အချိန်ဟာနောက်ကျလွန်းနေပြီလို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါဗျ။
ကျွန်တော်ငြိမ်းချမ်းရေးလိုအပ်ခဲ့တာပါ။ဘယ်လိုက်ရခဲ့ရော။ဘယ်လိုက်ရခဲ့ရဲ့အဲဒါဆိုတော့ဒါအနေနဲ့ဘယ်လိုစေတော့ရှိပါကျွန်တော်ကအားနည်းစင်နေကစပြောဒီနေ့ကတော့69ညမှာတက်လာပြီ69ခုစီရှိတော့ကျွန်တော်နိုင်ငံကခုရည်ညီလိုက်ပြတယ်ဆိုတော့ဒါအချိန်ကြီးလွန်လာပြီကျွန်တော်ကအချိန်ကြီးလွန်လာလို့ဒီနေ့မှာပဲကျွန်တော်တို့အရင်ကညီညာရေးပန်းတိုင်းတကယ်ကိုလက်တွေမှာသွားနိုင်ပြီဆိုတဲ့အချိန်ကြီးဖြစ်အောင်လို့မလုပ်လို့ကြိုးစားကြည့်စီမှာတယ်ညီညာရေးပန်းတိုင်းရောက်တော့နေတဲ့ဖြောင်းဖြောင်းတော့ဘောရောက်နေပြီဆိုရှင်ကျမတို့အားလုံးဝိုင်းတော့အများဆုံးဖြစ်အောင်ကြိုးစားပါဘာတဲ့တော့မှတော့ဘောရောက်သွားတော့ဒါတော့အရေးဆုံးစိတ်ကောင်းလို့ဖြစ်ပါတယ
်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့အတွက်ဒေါံဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်ငြိမ်းချမ်းရေးရဖို့မျှော်လင့်ချက်တွေပြပြခဲ့ရတယ်လို့တိုင်းသားတွေကလည်းပြောပါတယ်အထူးသဖြင့်အခုလိုတက်မတော်နဲ့ဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်ပြီးအစိုးရဘက်ကဘာတစ်ခုမှဆောင်ရွက်ပေးမှုမရှိဘူးလို့ KIA ကချင်လွတ်မြောက်ရေးတက်မတော်တက်မှုရောထောင်ကပြောပါတယ
်စိုးရနန်ဟာဒေါံဆန်းစုကြည်အဲစုံရောင်ကအကြံပေးဝဲရုံက
ဒေါံဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးသူကိုယ်တိုင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးကတည်းကအခြေအနေတွေဟာအရင်ကထက်ပိုဆိုးဝါးလာတာပါလူတိုင်းကငြင်းငြင်းရေးအကြောင်းပြောနေကြတယ်ပြောမှာပေါ့တိုင်းပြည်တည်ငြိမ်ပြီးငြင်းငြမ်းဖို့လူတိုင်းလိုချင်တာကိုဒါပေမဲ့လည်းဒေါံဆန်းစုကြည်ဦးဆောင်တဲ့27ရာစုပင်လုံညီလာခံကျင်းပတဲ့အချိန်ကစပြီးကျွန်တော်တို့အပေါ်တိုက်ခိုက်မှုတွေဟာပိုဆိုးလာပါတယ်ဒါကိုအစိုးရဘက်ကဘာမှလုံမပေးပါဘူး
တဖက်မှာလည်းအမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်မှာလက်ရှိ NLD အစိုးရကတက်မတော်နဲ့ဆက်ဆံရေးကိုပဲဦးစားပေးနေတယ်လို့ဝေဖန်ထောက်ပြမှုတွေရှိနေတာပါအခုလိုငြိမ်းချမ်းရေးတိဆောက်ရမှာလက်ရှိအစိုးရအနေနဲ့တိုင်းရင်းသားတွေဘက်ကပါကြည့်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံရေးလှိလာသုံးသပ်နေသူဒေါက်တာရံမျိုးသိန်းကပြောပါတယ
် In the process of Myanmar democratization I think the national reconciliation is very important
မြန်မာဒီမိုကရေစီရေးဖြစ်စဉ်မှာအမျိုးသားပြန်လည်တည်မြဲရေးဟာအလွန်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်အတွက်အစိုးရအနေနဲ့တိုင်းရင်းသားလူနည်းစုတွေကိုရောသူတို့ရဲ့လက်နက်ကင်အဖွဲ့တွေကိုပါထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်။ဒါကြောင့်အစိုးရအနေနဲ့တပ်မတော်နဲ့ဆက်ဆံရေးတစ်ခုတည်းကိုပဲဦးစားမပေးသင့်ပါဘူး။
ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ရင်အရေးကြီးဆုံးကယုံကြည်မှုတည်ဆောက်ဖို့နဲ့ဖြောက်မတ်ပွင့်လင်းဖို့ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကတော့ပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိငြိမ်းချမ်းရေးမရနိုင်ခဲ့တဲ့အကြောင်းရင်းကိုတော့ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာအခုလိုထောက်ပြသွားပါတယ
်။ကျမတို့လောဘနဲ့ဒေါသကိုအောင်းနိုင်နိုင်တယ်ဆိုလို့ရှိရင်ကျမတို့နိုင်ငံမှာဒေါသပြန်တဲ့ပြည်ရေးအရှိတဲ့အကြောင်းမှာရှိပါဘူး။အဓိကချက်တစ်ခုပါပဲ။လောဘကိုယ့်အတွက်ကိုယ်ကိုကျင်းတဲ့စိတ်ဒေါသကိုယ့်ဘက်ကိုမလိုလားတဲ့စိတ်ကိုယ့်ဘက်ကိုမုန်းပြတဲ့စိတ်ကြောနေနေစီစိတ်ကူကြောင့်လို့ကျမတို့နိုင်ငံမှာဒီကြိုင်ရှင်ရရခဲ့တာဖြစ်ပါတယ်ဒီစိတ်ကူတာရောက်ွယ်ကောင်းနေစီလုံးဝပြောင်းွယ်တော့မဟုတ်ရင်တောင်မှရောကြကောင်းပြီအများကြီးရောကြကောင်းနေစီရှိတယ်ကျမတို့ရဲ့ဒုစရပြန်ပြင်နေတဲ့ဒီကြိုင်ဖြစ်စရာအောင်မြင်မယ်ဆိုတော့ကျမလုံးဝရင်ရှိ
မယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးအရှိတည်တံ့စေရေးအထိမ့်မှန်နဲ့တန်လွင်ပင်ကိုစိုက်ပျိုးပြီးနှစ်သစ်မှာလုပ်ငန်းစဉ်တွေအောင်မြင်ဖို့2019ဇန်နဝါရီလ1ရက်နေ့မှာ NRPC ငြိမ်းချမ်းရေးအဆောက်အုံကိုဖွင့်လှစ်ခဲ့တာဖြစ်ပါတယ်ရှင်
။မင်းညင်နိုင်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတင်ဆက်မဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခွဲမှာတော့မြန်မာနိုင်ငံရေးနှစ်ချုပ်သုံးသပ်ချက်အထူးစီစဉ်ကိုဒေါခင်စိုးဝင်းကတင်ဆက်ထားတာဖြစ်ပါတယ
်ဆက်ခုနှစ်ပြည့်အတွင်းမှာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်ဖြစ်ထွန်းခဲ့တဲ့ဒီနိုင်ငံရေးစီးပွားရေးနောက်ပြီးတော့ဥရေရေးရာနိုင်ငံရဲ့လုံခြုံရေးစာတာတွေကိုပြန်ပြီးတော့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။ဒီနေ့ကျမတို့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာရံမျိုးသိမ့်ရဲ့နောက်သတင်းစာဆရာဦးစီသူအောင်မြင့်နဲ့ဥခိုင်မောင်ကြီးဒီလွှတ်တော်ကိုအမြဲတမ်းပြင်ပက်ကနေစောင့်ကြည့်ကဲခတ်လေ့လာနေတဲ့ဥခိုင်မောင်ကြီးပါ။ဥခိုင်မောင်ကြီးရဲ့အရင်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်။အဲ့တော့ကျမတို့ဒီနေ့စပြီးတော့ဆွေးနွေးကြတာကတော့ကျမတို့ဒီ2016ခုနှစ်အတွင်းမှာအထူးကြဆုံးဖြစ်ပျက်ခဲ့တာကတော့ဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့တကယ်အဓိကအတိုက်ခံပါတီကြီးဘဝကနေပြီးတော့ဒီအာဏာရဥဆောင်ပါတီအစိုးရဖြစ်လာတဲ့ဖြစ်စဉ်ပေါ့နော်အဲ့ဒီမှာဒီမလ30ရက်နေ့ကနေစပြီးတော့ဒီ NLD အစိုးရအသွင်ပြူကူပြောင်းလာခဲ့တယ်ပေါ့နော်အဲ့ဒီ NLD အစိုးရအသွင်ကူပြောင်းရေးမှာဟိုချောချောမွေ့မွေ့ပဲအသွင်ကူပြောင်းရေးကာလဖြစ်ထွန်းခဲ့ပါတယ်အဲ့တော့အဲ့ဒီဒီကူပြောင်းရေးကာလနောက်ပိုင်းပေါ့အခုလက်ရှိအခြေအနေဒီပေါ့ NLD အစိုးရအနေနဲ့ဘလောက်အတိုင်းဓာတ်ထီများဟိုခြေလမ်းကိုလှမ်းနိုင်ခဲ့ပါပြီလေရှင်အ
ဲကျွန်တော်မြင်တော့မှကျွန်တော်တို့ဒီကျွန်တော်တို့နိုင်ငံရဲ့တမိုင်းပေါ့လေနှစ်ပေါင်း50ကျော်မှာဒါပထမဆုံးပြည်သူလူထုကနေပြီးတော့ရွှေကောက်တင်မြောက်တဲ့သူတွေဥဆောင်တဲ့အစိုးရတက်လာတယ်ပေါ့အဲ့တော့ဒီနေ့အခြေတွက်မယ်ဆိုရင်အစိုးရတက်တန်းကကျွန်တော်တို့6လရှိပြီ6လဆိုတာစုစုပေါင်းတက်တန်းရဲ့ကျွန်တော်တို့15ရာခိုင်နှုန်းလောက်ပြီးဆုံးသွားပြီပေါ့လက်ရှိအခြေအနေမှာကျွန်တော်အမြင်အဖြစ်တော့ဟိုအစိုးရရဲ့ပေါ့လေဒီစွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့အဲကျွန်တော်ကတော့ဘုမလင်းလင်းပြောရင်ကျွန်တော်ကတော့အားမရဘူးအဲဆိုလိုချင်တဲ့သဘောကအဲကျွန်တော်တို့ဟာဟလာအခုရေတွင်တူအခုရေကြီးတော့ဖြစ်ဖို့လို့ဟိုမျောလင့်တာမဟုတ်ဘူးသို့တော်လည်းပဲကျွန်တော်တို့နိုင်ငံရဲ့အပြောင်းအလဲမှာတကယ့်ကိုစနစ်ကျတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဒီ6လအတွင်းမှာဘလောက်ထိအခြေခံခေါင်းတွေကိုလုံနိုင်လဲဆိုတော့ပြန်ကြည့်တဲ့အခါကျတော့အားမရဘူးလို့ကျွန်တော်ကသုံးသပ်တာအဲ့ဒီအခါကျတော့ကျွန်တော်ကတော့တိုက်တွန်းချင်တာဒါပေမဲ့3လအတွင်းပေါ့လေဥပမာ3လနေရင်ကျွန်တော်တို့တစ်နှစ်ပြည့်မယ်အဲ့ဒီ3လအတွင်းမှာဟလာအစိုးရအဖွဲ့အနေနဲ့ဟလာဝင်ကြီးဌာနအလိုက်ပေါ့နော်သူတို့ရဲ့အားသာချက်အားနည်းချက်တွေကိုစနစ်တကျဆန်းစစ်ပြီးတော့နော်ပြုတ်ပြင်ပြောင်းလဲနိုင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင်ကျွန်တော်တို့2018ခုနှစ်အတွင်းမှာအစိုးရအဖွဲ့နဲ့ပတ်သက်ပြီးကျွန်တော်တို့ချင်းချင်းမမညှော်လင့်လို့ရနိုင်ခြင်းနဲ့လို့ကျွန်တော်ကသုံးသပ်တယ
်ဟုတ်ကဲ့ပါဒီ NLD အစိုးရအနေနဲ့ကလည်းပြီးခဲ့တဲ့အစိုးရအဆက်ဆက်ပေါ့နော်သူတို့ရဲ့စိုးမွေကောင်းမွေကိုဆက်ပြီးလက်ခံခဲ့ရတော့သူတို့ရဲ့စိုးမွေအများစုပေါ့လေအဲ့ဒီအများစုကိုပြုပြင်ပြောင်းလဲဖို့ဆိုတာကလည်းသူတို့မှာအခက်အခဲတွေအများကြီးရှိပါလိမ့်မယ်တော့ပြည်သူလူထုတဦးချင်းစီရဲ့ပြုပြင်ပြောင်းလဲလူစိတ်ပေါ့ဘေးကနေထိုင်ပြီးဝေမနေမဲ့အစားပြည်သူလူထုအားလုံးတဦးချင်းစီရဲ့စီကံဒေဝမှုပေါ့ပြည်သူလူထုတဦးချင်းစီတာဝန်သိမှုကလည်းလိုအပ်တယ်လို့ကျွန်မလည်းသုံးသပ်ပါတယ်အဲ့တော့ဥခိုင်မောင်ကြီးအနေနဲ့ပေါ့နော်အဲဒီလွတ်တော်ထဲမှာဒီဥပဒေပြုလွတ်တော်ပေါ့ဒီ ီနိုင်ငံတကာနိုင်ငံမှာအရေးကြီးဆုံးဖြစ်တဲ့ဥပဒေပြုဒီလွတ်တော်ဒီဥပဒေပြုရေးမှန်တိုင်းမှာပေါ့လေ NLD ဒီအများစုဦးဆောင်တဲ့လွတ်တော်တွေဖြစ်လာပြီပေါ့အဲ့ဒီမှာရောဒီလွတ်တော်တွေရဲ့ဒီဥပဒေပြုရေးအခန်းကဏ္ဍကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့သူလွတ်တော်ကအစိုးရတဲ့စာရင်ပို့ပြီးတက်တမ်းပို့ရှိကြပါလေသူကအရင်စခဲ့ရတာဇန်နဝါရီ31ကနေစတာဆိုတော့17လရှိပါပြီတနည်းနည်းပါပေါ့တနည်းနည်းပါကိုကျွန်တော်ကလက်ရှိတနစ်စာလုတ်ခဲ့တဲ့ NLD အနေနဲ့ပါတီရဲ့လွတ်တော်ကိုယ်စားလှယ်တဲ့လှုပ်ရက်ရဲ့ပြီးခဲ့တဲ့လွတ်တော်9နှစ်တာကာလမှာ17လပိုင်းလုတ်ခဲ့တဲ့အလုပ်တွေရှင်ထိုးကြည့်ပါတယ်ကျွန်တော်တို့ပြည်သူအစိုးရစစ်စစ်ဖြစ်လာတာကိုထောက်ခံတဲ့ကြိုးဆိုးတဲ့ပြည်သူလူထုကလည်းတအားမျှော်လင့်နေဒါပေမဲ့ပြည်သူလူထုမျှော်လင့်တယ်လို့ဖြစ်မလာတာတော့ကျွန်တော်လက်စိတ်မကောင်းဘူးဖြစ်တယ်အဲဒါပေမဲ့ဥပဒေတွေကိုသူတို့လုတ်ကြတယ်တချို့ကတဝဲဝဲလည်နေတဲ့ဟိုရက်ကြီးဥပဒေလိုပြင်လာလေးတွေတချို့တကယ်လူတို့ကရင်ပတ်နဲ့ခံစားမဲ့ဥပဒေမျိုးချက်ချင်းဖြစ်ချင်တာမျိုးတွေရှိပါတယ်တချို့ဥပဒေတွေဒလေးဖြစ်နေကြံ့ကြာနေတယ်တချို့ဟိုမြောက်ဒီမြောက်ဥပဒေတွေရှိနေတယ်ဟိုမြောက်ဒီမြောက်ဆိုတာဘယ်သူမှမစော်ကားပါဘူးဥပဒေပြုတ်ထားပြီးရင်အဲ့ဒီဥပဒေကကျင့်သုံးရမှာမကျင့်သုံးနိုင်တဲ့နောက်ကနေဥပဒေမပေါ်လာသေးဘူးအဲ့တော့နေဥပဒေမရှိရင်ဥပဒေကကျင့်သုံးလို့မရတော့ဟိုမြောက်ဒီမြောက်ဥပဒေမျိုးလားရှိတယ်ကျင့်သုံးလို့ရလားမရဘူးအဲ့လိုဥပဒေတွေရှိတယ်အဲ့ဒီအတွက်အဲ့ဓာတွေကိုနေဥပဒေအမြန်အကောင့်ထဲပေါ်ရမှာရှိတယ
်ဟုတ်ကဲ့ပါအဲ့တော့အဲ့ဒီနေဥပဒေတွေအကောင့်ထဲပေါ်တာဘယ်သူမှတာဝန်ရှိတာပါလဲရှင
်ဟုတ်ကဲ့နေဥပဒေတကယ်တော့ဥပဒေပြုရေးကလွတ်တော်ဖြစ်တယ်ဒါပေမဲ့ဥပဒေတွေကိုရေးဆွဲဖို့ဥပဒေတွေကိုလွတ်တော်တင်ဖို့အတွက်လွတ်တော်ကိုယ်စားလှယ်တွေရောပြည်ထောင်စုအဖွဲ့အစည်းဝင်တွေရောမှာတာဝန်ရှိပါတယ်အဲ့တော့ဒီဥပဒေတွေကိုနေဥပဒေရှိပြီးပြီနော်ဥပဒေရှိပြီးပြီနေဥပဒေလိုတယ်ဆိုရင်သူ့ပြဋ္ဌာန်းတဲ့အတိုင်းပဲရပောင်90တွင်ဥပဒေပြုရမယ်ဆိုတော့ဥပမာရုပ်တံဥပဒေရုပ်မြင့်တန်ကြားနဲ့အတန်ထုတ်လင်းခြင်းဆိုင်ရာဥပဒေဆိုရင်နေဥပဒေပြုရတော့မှာဒါပေမဲ့မပြုတ်နိုင်ဘူးမပြုတ်နိုင်ရင်သူကအရင်ဥပဒေကကိုပါဥပဒေချိုးဖောက်နေတယ်ဖြစ်တယ်အဲ့တော့ဥပဒေကဥပဒေတန်ချိုးဖောက်တဲ့သဘောမျိုးဆက်ရောက်နေတဲ့အတွက်ဒါဥပဒေပြုတ်သူတွေမှာလည်းတာဝန်ရှိတယ်လို့ပြည်ထောင်စုအဆင့်အစိုးရဖွဲ့စည်းဝင်တွေကလည်းမိမိဌာနအလိုက်ပြုရမယ့်ဥပဒေကိုစည်းရင်းပြုစုပြီးတော့မှနေဥပဒေပြုဖို့လို့ရင်ပြုရမှာဖြစ်ပါလေ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။အဲ့တော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဟိုဖြစ်လာတဲ့အခြေအနေပေါ့နော်။ဦးစီးသောအမြင့်အနေနဲ့ပေါ့။ဒီသမ္မတဖြစ်ခွင့်မရှိဘူးပုံမှန်59စာလုံးရဒီတော်ဆန်းစုကြည်နေတဲ့နိုင်ငံခေါင်းဆောင်တူဦးဖြစ်အောင်ဆိုပြီးတော့နိုင်ငံတော်ရဲ့အကြံပေးပုဂ္ဂိုလ်အဖြစ်နဲ့ဟိုဟိုတခုဖန်တီးပြီးတော့ဒီနိုင်ငံတော်အကြီးအကဲဖြစ်လာခဲ့တယ်ပေါ့နော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာခဲ့တယ်အဲ့ဒါနဲ့ပတ်သက်လို့ဥစည်းတော်အမြင့်နေတဲ့ဒါထိရောက်မှုရှိပါသလားဒေါက်ဆန်းစုကြည်နေတဲ့နိုင်ငံတကာမှာတင့်တင့်တင့်တင့်နဲ့သွားလို့လာလို့လည်းရတယ်သူကနိုင်ငံခေါင်းဆောင်တယောက်အနေနဲ့ဥဆောင်လာပြီပေါ့နော်အဲ့ဒီအခြေအနေပေါ်မှာဒေါ်ဟိုဒေါက်ဆန်းစုကြည်ရဲ့ဥဆောင်မှုပိုင်းပေါ့နော်ဘယ်လိုသုံးသပ်လို့ရပါလဲရှင်
အဲကျွန်တော်ထင်တယ်ဒီဥစ္စာကလက်တွေ့ကျတဲ့ဖြစ်ရှင်းမှုလို့ပဲကျွန်တော်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေါက်ဆန်းစုကြည်သမ္မတဖြစ်ဖို့ဆိုရင်ဒါအားလုံးသိတဲ့အတိုင်းပဲဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပုံမှန်59စာလုံးကိုပြင်ဆင်ဖို့လိုအပ်တယ်။ဒါပေမဲ့အဲ့ဒီဥစ္စာကိုအရှိပိုင်းမှာမလုပ်နိုင်ခဲ့ဘူး။ပြီးတော့မှနောက်ရုပ်ောက်ပွဲမှာနိုင်ပြီးတဲ့နောက်ကာလမှာလည်းညှိတာနှိုင်းတာတွေရှိခဲ့တယ်။ဒါပေမဲ့အဲ့ဒီညှိနှိုင်းနေတဲ့ဟိုကာလမှာလည်းဒီဥစ္စာအဆင်မပြေဘူးလို့ကျွန်တော်တို့ဟိုကြားသိရတာပေါ့နော်။အဲ့လိုကာလမျိုးမှာဘယ်လိုပဲဖြစ်ဖြစ်ဖွဲ့စည်းပုံဆိုတာတော့ဖွဲ့စည်းပုံအခြေခံဥပဒေပေါ့။ဒါပေမဲ့ဒီတိုင်းပြည်မှာတကယ်ပြည်သူလူရုပ်ောက်တင်မြောက်လိုက်တဲ့ခေါင်းဆောင်ကဒေါက်ဆန်းစုကြည်ဖြစ်တယ်။သူဥဆောင်မယ်အဲဆိုတဲ့ခါကျတော့ဖွဲ့စည်းပုံကိုလည်းမထိခိုက်စေဘူးပြီးတော့မှလက်တွေ့လည်းကြားတဲ့ဖြစ်ရှင်းနည်းမျိုးနဲ့နိုင်ငံတော်ကြီးတန်ပင်ခံပုံကိုဆိုတော့အဲဒီအနေအထားတစ်ခုကိုဖန်တီးပြီးတော့မှအခုလိုသွားတဲ့ဟာကအခုလောဆယ်ကျွန်တော်ကြည့်လိုက်တဲ့ခါကျတော့ကျွန်တော်တို့ပြည်တွင်းမှာလည်းဘာမှပြဿနာမပေါ်ဘူးအရေးကြီးဆုံးဖြစ်တဲ့တက်မတော်လို institution တွေရတယ်ဒါကိုကောင်းကောင်းလက်ခံထားတယ်အဲပြီးတော့မှနောက်နိုင်ငံတကာကိုကြည့်လိုက်တဲ့ခါကျတော့လည်းဒီနိုင်ငံရဲ့အဓိကခေါင်းဆောင်ကဒေါက်ဆန်းစုကြည်လို့ပဲအသိမှတ်ပြုထားတဲ့ခါကျတော့ကျွန်တော်ထင်တယ်ဒါဘာမှပြဿနာရှိတဲ့ကိစ္စတခုလို့မမြင်ပါဘူးဥပဒေနဲ့လည်းညီညွတ်ပါတယ်တိုင်းပြည်ရဲ့ကောင်းကျိုးနဲ့လည်းညီညွတ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒေါက်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာပေါ့နော်ဒီ NLD အစိုးရအနေနဲ့ဒီဥရေပြုရေလွှတ်တော်ဒီအုပ်ချုပ်မှုဘိုင်းဆိုင်ရာတွေတော့ပေါ့သူတို့တွေရောဒေါက်ဆန်းစုကြည်ဒီစိတ်သွားတိုင်းကိုပေါင်သူတို့တွေရောလိုက်နိုင်ပါရဲ့လားရှင်အခုပြီးခဲ့တဲ့နှစ်အတွင်းမှာပေါ့နိ
ကျွန်တော်မြင်တော့ဟိုကျွန်တော်တို့နိုင်ငံရဲ့အနေအထားပေါ့လေအာနှစ်ပေါင်း90ကျော်လောက်ကျွန်တော်တို့ကအာဏာရှင်စနစ်အောက်မှာနေရတယ်ရှင်းပြောရင်ဟိုအဖွဲ့အစည်းတွေဟလာလုံထုံးလုံးကြီးတွေအားလုံးကိုဟိုဖြတ်စည်းခံလိုက်ရတယ်ပြီးတဲ့ခါမှာအခုချိန်ကျမှကျွန်တော်တို့ကဟာလာလွန်ခဲ့တဲ့9နှစ်ကနေမှစပြီးတော့ဟာစရတယ်။ဒါပေမဲ့တကယ်တမ်းပြောမယ်ဆိုရင်ကျွန်တော်တို့လွန်ခဲ့တဲ့ဟာလာတစ်နှစ်လောက်ကမှကျွန်တော်တို့တကယ်ပြည်သူကနေရွေးကောက်တင်မြောက်တဲ့အစိုးရဆိုတာပေါ်လာတယ်။အဲ့ဒီအချိန်မှာကျွန်တော်အမြင်ကတော့ကျွန်တော်တို့နိုင်ငံမှာတကယ်လိုအပ်တာကတကယ်အားကောင်းတဲ့အစိုးရတကယ်အားကောင်းတဲ့လွှတ်တော်။နောက်ပြီးတော့အဲ့ဒီလွှတ်တော်နဲ့အဲ့ဒီအစိုးရအပြန်အလှန်ထိန်းချုပ်မှုအားကောင်းတဲ့ပုံစံမျိုးဒီလိုပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ Tapi memang lesehan ini mah, jono tunggu mi terlalu poli. Nengen oye, tengen gak pokok dongsan suci nyoman terlalu. Nauka tu ye, ludega lagi do, lu nengu apa ini mah, ane ni lu jono amye ni. Enauku gak jono ruah balai suro, lesehan ini ha, aja dari niare, senko mubi niare. Eni kajar lu jono ruah. Alam bawah ini nih pungsan itu sensabu lu ada lu cina mienne. Uma apa yang cina suruh jenah tu bawa cina lu soya jibet lu doji bet tetap lu ni dah mium mahu penhe. Hala mepe nengah ini padi de. Nampu lu mepe cina lu jepe apa esir de. Nampu terim media. Nampu cina lu Facebook lu mium social media. Atari alam ye poli. Wenya mune tu cina lu ha seni deh cah tuan nai ma cina lu time biye. Nengah ini piang leh apa biro akong.
แม่รู้จํานวนเอาไอ้ลูกต้องตัดไปโอเคป่ะโหยิงๆนี่เนี่ยเสร็จๆไปแล้วป่ะเนาะดียิงๆนี่อ่ะดองซันสุจีอ่ะนี่ไปแล้วเสร็จๆอย่างสุปิงลงนี้ละกันอุติณีป่ะพี่เออไอ้หนูอุติณีเนี่ยเฉยๆมาเว้ยดีเล่มมาเยทุเรเอ็นซีเล่มมาเยทุเรอภเวรเนี่ยเอ็นซีเล่มมาเยทุอ่ะดีอภเวรเนี่ยตลอดเลยบ่เลยโหอโชชินนี่แหละอายพินนี่จ้ะแล้วกูล้อๆเสร็จมาเว้ยไต้ป่วยนี่แหละพินนี่จ้ะเลยสรุปไอ้ไต้ป่วยนี่อสงตันเยด้
ဒီနိုင်ငံရေးသမိုင်းပေါ်လေနှစ်ပတ်နိုင်ငံရေးအစုအဘက်ကိုသူ့အနေနဲ့ဖြောင်းပြတဲ့ဟာမျိုးတွေပါလေလုတ်ပေးနိုင်ပုံများရှိလားရှင်အဲ့ဒီဥစ္စာကဒေါ်ဆန်းစုကြီးတက်လာကလေးကသူကျွန်တော်နားလေတလောက်ကတော့သူနံပါတ် 1 ဥစ္စာပေးပဲတိုင်းပြည်မှာဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဒီကုဏတော်ကလက်နက်ကင်ပြစ်ပခါတွေရှိနေရင်တိုင်းသားစီလုံးညီမှုမရှိရင်ဘယ်လိုမှလုပ်လို့မရဘူးဆိုတာသူနားလေနားလေတယ်တကယ်လည်းအဲ့ဒါကိုကောက်တဲ့ပေါ်တယ်ဒါပေမဲ့ပြစ်ပခါတွေရဲ့တဘာဝကအခုဘာဖြစ်နေတယ်လဲဆိုတော့အခုကျွန်တော်တို့ကရှေ့အစိုးရအဖွဲ့တော်ကဆိုရင်ပြစ်ပခါကဘယ်နှစ်ဖက်ပဲရှိတယ် အစိုးရတပ်မတော်ကတဖက်ပြီးတော့မှလက်နက်ကိုင်တိုင်းသားတွေကတဖက်အခုကြတော့ကျွန်တော်တို့ကပို့ပြီးတော့အကောင်သွားတာကပြည်သူလူထုကရွေးကောက်တင်မြောက်ထားတဲ့အစိုးရနဲ့လွှတ်တော်ကလည်းဘယ်တဖက်နေနဲ့ရှိလာဆိုတော့အင်အားစုသုံးခုပေါ့ဒီအင်အားစုသုံးခုမှာရေရှည်ပြစ်ပခတ်ဖြစ်လာကြတဲ့အခုဆိုရင်တပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေရှိတယ်ဒါကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကပြင်းငိမ တွေပဲရှိတယ်အဲ့လက်နက်တိုင်းသားတွေဘက်မှာလည်းနှစ်မျိုးတစ်ခါပြန်ရှိတယ်တခုကတော့ဒီအဖြစ်ခံရစေးလုပ်ပြီးတော့မှအခုညဉ့်ညံ့ရေးလုပ်ငန်းစဉ်တွေကိုရှေ့ဆက်သွားနေတဲ့ခင်ယူဥဆောင်တဲ့အုပ်စုရှိတယ်နောက်တစ်စုကတော့ဥရိလက်မှတ်မထိုးသေးဘူးတိုက်ပွဲတွေအကြီးကြီးဖြစ်နေတဲ့ KIA ဥဆောင်တဲ့အုပ်စုတွေရှိတယ်ရှိတော့အဲ့ဒါကျွန်တော်ပုံပွင့်လင်းလင်းပြောမယ်ဆိုရင်တော့ဒီဟာတွေနဲ့ပတ်သက်လို့ဒေါ်စုကဘလောက်ပဲစိတ်ဆက်တော့ညာလဲပဲအင်အားစုတစုတစုကဒီညဉ့်ညံ့ရေးကိုမလိုလားဘူးဆိုရင်ဒါလောက်ရတာတော်တော်ခက်တယ်ဒါကျွန်တော်ဟိုပုံပွင့်လင်းလင်းဝေဖန်ရမယ်ဆိုရင်ဥပမာ KIA ဆိုရင်အော်ရှေ့ပိုင်းမှာကလေးကထားပါတော့ဒီပြီးခဲ့တဲ့ NC လက်မှတ်ထိုးတော့ဆိုရင် तू ကလက်မှတ်ဘာလို့မထိုးလဲဆိုတော့အကြောင်းတစ်ချက်ပြရတယ်အဲ့ဒါဘာလဲဆိုတော့အကုန်လုံးပါဝင်ပေးမရလို့သုံးဖွဲ့ကိုဟိုခြံခဲ့တယ်ပေါ့နော်သုံးဖွဲ့ဆိုတာကကိုကန့်ရှိတယ်အဲပြီးတော့မှတောင်းပလောင်ဖွဲ့ရှိတယ်ပြီးတော့မှ AA ရခိုင်ဖွဲ့ရှိတယ်အဲ့တော့နောက်ပိုင်းကာလမှာကျွန်တော်တို့မျှော်လင့်တာကတော့ဒီသုံးဖွဲ့ပါဝင်လာအောင်ဘယ်လိုမျိုးဆက်ပြီးတော့ညှိနှိုင်းတယ်ဆိုရင်ဒါက NCA စာချုပ်မှာပြည့်စုံသွားမှာပေါ့ဒါပေမဲ့အဲ့လိုမဟုတ်ဘူးအဲ့တော့ KIA အဖွဲ့ကအဲ့ဒီသုံးဖွဲ့ကိစ္စကိုထပ်မပြောတဲ့ဘက်နဲ့နောက်ထပ်အစ်အစ်တွေ तू ကထပ်တင်လာတယ်ထတင်လာတဲ့စီမှာနောက်ဆုံးဆိုပါတင်လာလဲဆိုတော့အချက်၈ချက်တင်ထားတယ်၈ချက်ကိုဒါဆွေးနွေးပြီအဲ့ဒီတော့မှသာ NCA ထိုးမယ်ဆိုတာတခါလာတယ်အခုနောက်ဆုံးမှဆိုရင်ဆွေးနွေးမယ်ဆိုရင်တော့မှတဖွဲ့ချင်းလည်းမဆွေးနွေးဘူးအဲပြီးတော့မှဒါ၄ဖွဲ့ပေါင်းပြီးဆွေးနွေးမယ်ပါညာဆိုတော့အဲ့ဒီလိုအခက်ခဲအကြက်တဲတွေကိုဒေါက်တာစုကြည်ကဟိုရင်ဆိုင်နေရတယ်ရင်ဆိုင်နေရတဲ့အခါကျတော့ပြိပခ္ခတွေရဲ့သဘောသဘာဝကဘက်တဖက်ဖက်ကဒီလိုမျိုးဟိုဟိုဘာလဲလိုက်ပါလာခြင်းမရှိဘူးဆိုရင်လောက်ရတာတော့ခက်တယ်အဲ့တော့အဲ့ဒီဥစ္စာကိုဒေါ်စန်းစုကြည်ကစိစက်ညှိနှိုင်းမှုနဲ့ပြည်လဲအောင်တော့သူစူးစမ်းရမှာပဲဒါပေမဲ့လွယ်သလားဆိုတော့ကျွန်တော်ထင်တယ်မလွယ်ဘူးလို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဒါပေမဲ့2019ခုနှစ်မှာနှစ်သစ်မှာအလုံးစစ်ပွဲတွေငြိမ်းချမ်းပြီးတော့ငြိမ်းချမ်းရေးရအောင်လို့ကျွန်တော်တို့ဆုတောင်းကြပါစို့ဟုတ
်ကဲ့ကျွန်တ
ော်လည်းပြောရလေးပါဟုတ်ကဲ့ကျေးဇူးများကြီးပ
ါ Talking Soven Season ဆွေးနွေးတင်ဆက်တဲ့2016မြန်မာနိုင်ငံရေးနှစ်ချုပ်သုံးသပ်ချက်အထူးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာမကြခင်မှာမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားသတင်းတွေကိုနားဆင်ရမှာပ
ါ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American Tan ရဲ့တင်းလာနေမနေ့ပဲအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းမီတာ30 40 50နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အစီအစဉ်မှာတော့မြန်မာပြည်မှပေးစာများကဘာတလွားကနေထူးခြားတဲ့သတင်းတွေနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
အခင်းဖြစ်ပွားပြီးချိန်ကတည်းကအစိုးရပိုင်းမြန်မာသတင်းစင်ဟာမောင်တော်မှအခြေစိုက်ပြီးအဲ့ဒီဒေသကသတင်းတွေကိုရယူဖော်ပြခဲ့ကြပါတယ်ဒါပေမဲ့သတင်းဖြန့်ချိမှုဟာထိရောက်မှုလည်းမရှိခဲ့ပါဘူ
းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့မအေးတန်တာကျော်စီစဉ်တင်ဆက်မဲ့အထူးစီစဉ်ကိုနားဆင်နေပါပြီ
တက်ပါလို့မြမပြည်ကဘေးစားများအစီအစဉ်ကနေနှုတ်ခွန်းဆက်တာပါတယ်ရှင်။နှစ်တစ်နှစ်ကုန်လွန်ပြီးတော့နှစ်တစ်ခုကုပြောင်းတဲ့ဒီကနေ့နှစ်ဆန်းတည့်ရနေမှာတော့ပြီးခဲ့တဲ့2016တနှစ်တာသောရရှင်တွေရေးကြပြောကြတဲ့အထက်ကမြမပြည်ရဲ့ထူးခြားတဲ့ဖြစ်ရပ်လေးတွေနဲ့သောရရှင်တွေရေးလာကြတာတွေကိုပြောပြပေးခြင်းပါတယ်။ပြီးခဲ့တဲ့နှစ်အစောပိုင်းတော့ကမြမနိုင်ငံမှာအရသာအစိုးရအသစ်တက်လာလို့ကြိုးဆိုပါတယ်ဆိုတဲ့သောရရှင်တွေရဲ့အစားတွေကိုအပီလာမှာကျွန်တော်တို့ဖော်ပြနိုင်ခဲ့ပါတယ်နော်။အဲဒီကအစားတွေထဲမှာဆိုရင်တော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဟာတရားဝင်တာဝန်တွေကိုစတင်ထမ်းဆောင်ဖို့ပြည်အောင်စုလွှတ်တော်မှာဗိုလ်ချုပ်နေကကတိသစ္စာပြုခဲ့ကြပါတယ်။နှစ်ပေါင်း90ကျော်အတွင်းမှာပြည်သူတွေတခဲနဲ့မဲပေးရွေးချယ်ခဲ့တဲ့အရသာအစိုးရအာဏာလွှဲပြောင်းယူတဲ့တမိုင်းဝင်အခမ်းအနားကိုတော့နိုင်ငံပိုင်းရုပ်သံရေဒီယိုနဲ့လွှတ်တော် channel တို့ကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။အဲ့လိုမျိုးအရသာသမရဦးထင်ကျော်တက်လာပြီးတော့မြန်မာနိုင်ငံအပြောင်းလဲအတွက်တမိုင်းမှာတကယ်ကိုမှတ်တမ်းတင်လောက်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့သောရရှင်နေကျွန်တော်တို့ VOA ကနေပြီးတော့ရုပ်မြင်သံကြားထုတ်လွှင့်ပေးတဲ့သတင်းကိုကြည့်ရှုပြီးတော့အခုလိုမျိုးရေးလာကြပါတယ်။အောင်အောင်ကျော် NLD ဆိုတဲ့သောရရှင်ကအစိုးရလက်ထက်မှာအလုပ်အကိုင်အခွင့်အလမ်းနဲ့လူအခွင့်အရေးတွေထင်သာမြင်သာရှိစေချင်ပါတယ်လို့ရေးလာပါတယ်။မင်းထောအောင်ဝင်းဆိုတဲ့သောရရှင်ကတော့ VOA ကနေပြီးတော့တမရအကြောင်းကိုပြည်သူတွေအများသိအောင်လို့နိုင်ငံရေးအမြင်တို့နဲ့တောင်းဆိတ်အားဖော်ပြပေးစေချင်ပါတယ်ဆိုပြီးတောင်းဆိုလာတာပါ။ငိမ်းမျိုးဆိုရဲ Facebook အကောင့်မှာလေတမရကြီးခင်ဗျာကျွန်တော်တို့ကိုတိုင်းပြည်မှာပဲငိမ်းညံ့စွာနဲ့လောက်ကင်စားတောက်ချင်ပါတယ်တမရကြီးအလုံးလက်မဲ့ဖြစ်နေကြတဲ့ကျွန်တော်တို့ပြည်သူတွေအတွက်အလောက်ကင်အခွင့်အလမ်းတွေဖန်တီးပေးစေချင်ပါတယ်တမရကြီးကျမ်းပါပါစေပြည်ပရောက်ရွှေမြမာတယောက်ဆိုပြီးတော့ရေးလာပါတယ်user ကြီးအောင်ဆိုရဲ Facebook မှာလဲစစ်ကြုံဘွားကနေလွတ်မြောက်သွားတဲ့နေ့တနေ့ပါနောင်နာကက်မှာငိမ်းညံ့ပြီးတော့တဖြည်းဖြည်းတိုးတက်လာသောမြန်မာနိုင်ငံတော်ကြီးကိုကြိုဆိုပါတယ်ဆိုရဲပြောလာပါတယ်ရှင်မြမသမိုင်းအတွက်ထင်ရှားအရေးပါလာတဲ့နောက်ထပ်ဖြစ်ရပ်တစ်ခုကိုပြပါဆိုရင်တော့အဟိုလာကုံပိုင်းမှာကျင်းပသွားတဲ့27ရာစုပင်လုံညီလာခံပဲဖြစ်ပါတယ်။ဒီညီလာခံကြီးနဲ့ပတ်သက်ပြီးတော့ VOA Facebook အစာမျက်နှာပေါ်မှာရေးလာကြတဲ့အမှတ်ချက်တွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်ရှင်။တူတူညီညီရည်ရည်ပြုံးပြုံးမင်တို့လည်းများတွေ့ရေးထားဝစဉ်27ရာစုပင်လုံညီလာခံကြီးတွင်သားချင်းများနဲ့ပျော်ပျော်ရွှင်ရွှင်တောင်ပေါ်မြေပြန့်အခွဲကြားစိတ်မှမထင်ဆိုပြီးတော့အစာချပြီးတော့ကြပြဆန်းဆန်းစာလေးတစ်ပိုက်နဲ့အတူရေးလာတဲ့သောရရှင်ဆိုင်းဆွေမောင်က
ဘယ်သူရှင်လို့တူပါတော့နိုင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မင်းကွန်းစကားတွေဟာပညာရှိပြည်ပြည်အစွန်းမပါမစီမကြကြပြောတော့တာဂုံယူဝမ်းမြောက်မိပါတယ်ဗျာအချိန်ကတပြေးကြီးပြည်သူသိအောင်ပုံလင်းမြင်သာမှုနဲ့ထုတ်လင်းပေးတဲ့မြမအသံ MRTV သတင်းဌာနနဲ့တာဝန်ရှိသူအားလုံးကိုလည်းကျေးဇူးတင်မိပါတယ် TV ဖန်သားပြန်မှာကြည့်ရှုနေတဲ့ရိုးသားအပြစ်မဲ့တဲ့ဒိုင်းရင်သားညီကိုမောင်နှမများရဲ့မျက်ဝန်းတွေမှာဝန္တာပီတိမျက်ရည်လည်လို့ပျော်မဆုံးမော်မဆုံးနဲ့27ရာစုပင်လုံညီလာခံကြီးကျင်းပနိုင်တဲ့အတွက်အမောင်တို့အောက်ကထွက်ပေါ်လာတဲ့ငင်းချင်ရင်တမိုင်ကြောက်စာတိုင်းကြီးကိုကူညီဝမ်းဝန်းလို့လက်ခုဩဘာများနဲ့တောတော်ညံကဘာကတိအောင်ကြိုးစို့ထောက်ခံခဲ့ကြပါတယ်ဗျာ
ဒီမှာပြိုင်တူတွင်းရင်ရွေးနိုင်ပါစီဆိုပြီးရေးလာတဲ့သောရရှင်ကတော့ချစ်ကြည်မောင်ဖြစ်ပါတယ
်အေဂျန်တာယာပီခင်မီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်သစ်စီကိုအမေစုနဲ့အတူပြည်သူအားလုံးပြိုင်တူချီတက်ကြပါစို့မူလာတန်းဖတ်စာမှာသင်ခဲ့ဘူးသလိုပြန်ဒီတွရင်ရွေးနိုင်ပါသည်ပေါ့ဗျာ
သရရှင်ခင်းနှင်းပြုံးကလည်းပင်လုံးမှတမိုင်းသစ္စာတက်တည်ဆိုပြီးတော့အခုလိုမျိုးကြပြလေးတစ်ပုတ်ရေးဆက်ပြီးတော့ပို့လာပါတယ်ဝင်မြပေးကြပါတယ်ရှင
်အဆုလိုက်ထင်းစီးတင်းမကွဲမဲ့နွားအုပ်ပိုက်ကိုချီပြန်တက်မဲ့ရွှေဟင်းသားများစီလုံးချင်းရဲ့ခွန်အား ရွာချတဲ့မိုးရေပေါက်လေးများတစ်ဆက်ချင်းတစ်ဆက်ကြွေတက်မြောင်းငယ်များစွာချောင်းငယ်များစွာမြင့်ငယ်များပမာပေါင်းစုဆုံးလာအမိရဲ့မြကြီးအေးရနှလုံးများစွာမှသည်စီတဲမုံများစွာမှသည်တောင်ပမာစီစီလုံးချင်းနဲ့အာတိမွေးပြီးညင်ညွတ်ကြမဲ့သူ့သွေးသားများသည်ပြန်အစ်စ်စားကြမည်ပြည်တော်စုရဲတဲ့အမိမြမပြေ
ဗရမားမြေအညံ့ပန်းဗရမားမြေဆိုတဲ့တော်ရရှင်ကဘာပဲဖြစ်ဖြစ်ငြိမ်းချမ်းရေးအတွက်ပထမအခြေလှမ်းအစားကိုလှလက်လှလက်ကြိုးစိုးလိုက်ပါတယ်တဲ့စိုးကျော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်း27ပင်လုံးညီလာခံတက်ရောက်လာကြတဲ့လူကြီးမင်းတွေနဲ့တကွတိုင်းသားညီကိုမောင်နှမတွေအားလုံးစိတ်ချမ်းသာစွာနဲ့အောင်မြင်စွာပြီးဆုံးပါစေတဲ့ဟုတ်ကဲ့ပါ27ရာစုပင်လုံးညီလာခံရတော့စနေနေ့ကပဲအောင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်နော်တော်ရရှင်အောင်းအောင်းကျေးလာတဲ့စာမှာသူမသိလို့မေးလာတဲ့အချက်တစ်ချက်ကိုတခြားသောရရှင်တွေလည်းသိကြမှထင်လို့ကျွန်မဒီစာကိုလည်းပြန်ကြားပေးခြင်းပါတယ်နော်ဒီသောရရှင်အောင်အောင်က
ပင်လုံးအရန်ကိုလေးနဲ့တဲ့အတိတ်ပဲရှိတဲ့သကလုံးမှာ27ရာစုပင်လုံးကခွတ်ထွက်ရေးလုံးဝမဟုတ်ကြောင်းကိုပွဲမကျင်းပခင်ကတည်းကကြားခဲ့ရပါတယ်ဇာတန်းအသီးသီးနားထောင်ပြီးတော့ပြည်နယ်ခွတ်ထွက်ရေးဆိုတဲ့အတန်ကအတော်များကြပါတယ်ညဉ့်ဉန်းရေးသင်္ကေတအဖြစ်ထင်းတစည်းကိုချိုးနေတဲ့ရုပ်ထုကြီးကိုမြင်အောင်မိပါတယ်ချိုးလို့မချိုးပါဘူးအခုကစူးစီးနေတဲ့ထင်းချောင်းတွေပြကြသွားလိမ့်မလားစိုးရိမ်မိပါတယ်တိုင်းသားညီကိုမောင်နှမအားလုံးမြမပြည်ကြီးငြိမ်းချမ်းပါစေလို့ဆုတောင်းကြပါစို့လို့ဆန္ဒပြုရင်
းဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုအောင်ပြောသလိုပဲဒီပြည်နယ်ခွဲထွက်ရေးဆိုတဲ့အသံတွေအတော်များနေပါတယ်ဆိုလို့ဒါကိုတော်ရရှင်နေလဲရှင်းရှင်းလင်းလင်းသိရအောင်လို့ကျမတို့ညီလာခံတစ်ယောက်နေပြည်တော်မှာသွားပြီးတော့သတင်းယူထားတယ်ကျမတို့ရဲ့သတင်းတောက်ကိုသားညွန့်ဦးဒါနဲ့ပတ်သက်ပြီးတော့ဘာတွေများပြောနေကြလဲမေးကြည့်ရအောင်ပါနော်ကိုသားကတော့ဒီသောရရှင်ရဲ့စာကိုကိုသားနဲ့ဖတ်ထားသလိုပေါ့နော်ဒီသောရရှင်ရဲ့စာကိုကြည့်ရတာလဲစိုးရိမ်နေတဲ့ပုံမှာပဲဒီလိုမျိုးရေးထားရဲဆိုတော့လေပြည်နယ်ခွဲထွက်ရေးနဲ့ပတ်သက်ပြီးတော့ဆိုတော့ဒီပင်လုံးကြီးလာခဲ့မှာသူတို့ဆွေးနွေးကြတဲ့အထက်မှာအဓိကအဲ့လိုအတန်များထွန့်နေလို့ဒီလိုမျိုးစိုးရိမ်စရာဖြစ်လာတာလားရှင
်အဲ့ဒါကတော့နားလည်မှုလွဲတာပါလွဲရဲဆိုတော့အရင်တုန်းကစစ်စုအစစ်တချောလုံးဝါလက်ချက်ကြီးသူလုတ်ခဲ့တဲ့ခါကျတော့ဆိုးရိမ်ဆိုရှင်ခွဲထွက်ရေးဖြစ်တယ်ဆိုပြီးတော့တာမန်ပြူရင်းမကောက်ဘူးတချို့နိုင်ငံကြီးရှုပ်ရှားလူကြီးကစားအလို့အတိတ်ပဲလွဲကောက်နေတာတော်များရှိပါတယ်တကယ်တမ်းသူတိုင်းသားတွေဒီညီလာခံမှာတင်ခဲ့တဲ့ဆော်ရန်တွေမှာသူပြောတဲ့ဆော်ရန်ကတော့ကိုပိုင်ပြတန်းခွင့်ဖြစ်ပါတယ်တကယ်တမ်းကျတော့ဆော်ရန်ဆိုတဲ့မြစ်သားရကဒီဖီမကြီးမှာရှိတဲ့ဗဟုအစိုးရနဲ့တိုင်းပြည်သားကြီးတွေနောက်တစ်ခုကပြည်နယ်မှာရှိတဲ့အစိုးရတွေကြားမှာအာဏာခွဲဝေကြီးပေါ့နော်အာဏာခွဲဝေကြီးဆိုတာရင်းနှီးကကျွန်တော်နိုင်ငံမှာကဗဟုအစိုးရအကုန်ချုပ်ကန်ထားတာဒါပေမဲ့နောက်ပိုင်းမှာပြည်နယ်အစိုးရတွေနောက်တက်ကဆန်ရတိုင်းတိုင်းနဲ့ပြည်နယ်လိုက်လူမျိုးတွေရဲ့လုတ်ပိုင်ခွင့်ကြီးပို့ပြီးတော့ရှိလာဖို့အတွက်ဟိုဒီအာနာခွဲဝေကိစ္စပါအာနာခွဲဝေကိစ္စကိုအဓိကထားပြီးတော့ပြောကြတာပါ
ဟုတ်ကဲ့ဟိုကျွန်တော်တို့ American ပြည်အောင်စုဒီ VOA ရုံးဆိုင်တဲ့ American ပြည်အောင်စုဆိုရင်လည်းဒီပြည်အောင်စုစနစ်ပေါ့ Federal စနစ်နဲ့ပဲအုပ်ချုပ်နေတာပဲเนาะဟိုဒီပြည်နယ်တွေကလည်းပြည်နယ်အစိုးရရေနောက်တော့ပြည်အောင်စုအစိုးရနဲ့ပြန်ပြီးတော့ဆက်သွယ်ပြီးတော့အုပ်ချုပ်နေတာပဲ
ဟုတ်ပါတယ်ခုနပြောလို့ပါဟိုတကယ်တော့ Federal စနစ်ကအမျိုးမျိုးရှိတယ်လीအိန္ဒိယမှာလည်း Federal American နဲ့ Federal Russia နဲ့ Federal Federal စစ်ကနိုင်ငံတော်များမှာကျင့်သုံးနေ Federal စစ်ကအမျိုးမျိုးရှိနေအခုဒီစနစ်ကွက်မှာလည်းဒါကိုပဲစနစ်ကြတာပါ Blue Federal မျိုးကျင့်သုံးမလဲ Blue Federal မျိုးသွားမလဲဘယ်လောက်ထိအာဏာခွဲဝေးရေးစနစ်လောက်ကြောင်းလဲဒါကိုစနစ်ကြတာပါခွဲထွက်ရေးကိစ္စကိုပြောနေကြတာမဟုတ်ပါဘူး
ပင်လုံညီလာခံနဲ့ပတ်သက်ပြီးတော့နေပြည်တော်မှာတွားပြီးတော့သတင်းယူနေတဲ့ကိုသားညွန့်ကဒီကိစ္စနဲ့ပတ်သက်လို့မေးလာတဲ့သောရရှင်တွေကိုပေးစာခံတာမှာပြန်ပြီးတော့ဖြေကြားပေးသွားခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံမှာဩဂုတ်လ24ရက်နေ့ကနှစ်ပေါင်းများစွာအတွင်းမှာအဆိုးရွားဆုံးဖြစ်နေငရင်လှုပ်သွားခဲ့လို့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေစာရီးရေးသားလာကြတာကိုဖော်ပြပေးခြင်းပါတယ်ရှင်ခင်တန်းရီဆိုတဲ့ဒီ Facebook account ပိုင်ရှင်ကတော့
အားလုံးသောတတဝါအပေါင်းဘေးရန်ခက်သိမ်းငြိမ်းကြပါစေ။ရှီဟောင်းဖျားတွေလည်းအမြန်ဆုံးပြုပြင်ထိမ့်သိမ်းနိုင်ပါစေလို့ဒီတဘာဝဘေးကမရှောင်နိုင်ပေမဲ့လည်းအပြက်အစီအနည်းဆုံးနဲ့အန္တရာယ်ခက်သိမ်းငြိမ်းကြပါစေလို့မြစ်တာပို့ပါရရှင့
်။ဒီငရေလှုပ်တဲ့ကိစ္စမှာဒီသတင်းဌာနတွေတစ်ခုနဲ့တစ်ခုဒီဘဲအကွာဝေးလဲဆိုပြီးဖော်ပြနေတာတွေမတူပါဘူးဆိုပြီးရေးပြီးမေးလာတဲ့ Facebook ပေါ်ကပရိသတ်ကတော့အစေရဖြစ်ပါလေ
။ဘသူ့ကိုယုံရမှာလဲအရေးကြီးသတင်းတွေမှာတယောက်တစ်ပေါက်မဖြစ်သင့်ပါဘူး။တရင်ဌာနတစ်ခုက6မြို့အရှေ့ဘက်16မိုင်ခန်းနဲ့နောက်တစ်ခုက6မြို့အနောက်ဘက်12မိုင်ခန်းနဲ့
ဟုတ်ကဲ့ပါဒီမှာနောက်ထပ် VOA Facebook ပရိသတ်တရက်ကတော့သူ့ရဲ့အမေကိုဖြစ်ထားပေးပါတယ်ကိုဆန်းလွင်ဖြစ်ပါတယ်ကိုဆန်းလွင်က
မြမရင်ချင်းမှုမွေနေ့တွေပျက်စီးဆုံးရှုံးခဲ့ရတာကတော့ရှင်နဲ့အမြထိခိုက်ခံစားရပါတယ်ဗျာ6မြို့နောက်ဘက်အေယော်ရီမြို့နောက်ဘက်ကမ်းမှာရှိတဲ့စိတ်ဖြူမြို့နောက်ဘက်12မိုင်ခန်းထမင်းချောင်းရွာအနီးပါ
သူကတော့ဒေတာကံမလို့လားမသိပါဘူးဒီရွာနဲ့အတိအကျပြောလာပါတယ်ကျမတို့ဒီနိုင်ငံတကာသတင်းတွေမှာဖော်ပြနေတာကတော့ဒီ US Geological Survey American ဘူမိတိုင်းတာရေးဌာနရဲ့ဒီ တိုင်းတာအတွက်ချက်ချက်အရာဆိုပြီးတော့နိုင်ငံတကာသတင်းတွေမှာဖော်ပြကြတာကတော့သူက25ကီလိုမီတာ6မြို့အနောက်ဖက်25ကီလိုမီတာအကွာကိုဗဟိုပြုပြီးတော့လှုပ်တာဖြစ်ပါတယ်25ကီလိုမီတာဆိုတော့ဒီမိုင်နဲ့တွက်ချက်လိုက်ရင်တော့15မိုင်ခွဲကျော်ကျော်ဖြစ်ပါတယ်ရှင်15မိုင်ခွဲကျော်ကျော်ဒါကြောင့်မလို့တချို့သတင်းတွေမှာလည်း16မိုင်လို့ပြောကြပါတယ်ဒါမဲ့လေမြန်မာနိုင်ငံကဒီမြန်မာအစိုးရထုတ်ပြန်တဲ့သတင်းတွေမှာတော့6မြို့နဲ့အနောက်ဖက်12မိုင်အကွာကိုဗဟိုချက်မှလုပ်ပြီးငရင်လှုပ်သွားပါတယ်လို့ရေးထားတာရှိပါတယ်။ဒါကတော့သရရှင်တွေသိထားဖို့ပါနော်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ Facebook သရရှင်ဦးသားမြင့်က
တေးကြတော်တခုကတော့ငလျင်ကမြေအောက်အတော်နဲ့နဲ့မှလှုပ်တာဖြစ်ပြီး84ကီလိုမီတာကျော်နဲ့လို့ပါ။6မြို့နဲ့ငလျင်ဗဟိုချက်12မိုင်ပဲဖြစ်ဖြစ်16မိုင်ပဲဖြစ်ဖြစ်အီတလီမှလို့10ကီလိုမီတာအနက်မှလှုပ်တာသာဆိုရင်ပကံဖျားတွေစစ်စစ်ညံ့ညံ့ဖြစ်သွားမှာကံကောင်းတယ်မှတ်ပ
ါဒီသောရရှင်ပြောတဲ့အချက်ကလည်းမှန်ပါတယ်ဒီ12မိုင်အကွာကနေလှုပ်တာပဲဖြစ်ဖြစ်16မိုင်အကွာပဲဖြစ်ဖြစ်ဒီလောက်မိုင်အကွာကိုအဝေးလောက်နဲ့သူကထူးထူးခြားခြားရိုက်ခတ်မှုမရှိဘဲနဲ့ဒီမြေအောက်ဘယ်နှမိုင်ကိုဗဟိုပြုပြီးတော့ရိုက်တာလဲဆိုတာကဒီမြင်းငရင်ပြင်းထန်မှုပေါ်မှာအများကြီးတည်ရောက်မှုရှိစေတာပါဒီသောရရှင်ပြောသွားသလိုပဲအီတလီနိုင်ငံမှာကပြင်းအားက 6.1 ပဲရှိလို့ကျွန်တော်တို့မြန်မာနိုင်ငံ 6.8 ထက်နည်းပေမဲ့လေသူကမြေအောက်10ကီလိုမီတာကိုပဲဗဟိုပြုပြီးတော့လှုပ်သွားတာမလို့ဒီတစ်မျိုးလုံးဒီပါဒုက္ခရောက်သွားရတာဖြစ်ပါတယ်10ကီလိုမီတာဆိုတော့6မိုင်လောက်ပဲရှိတာပါကျွန်တော်တို့မြန်မာနိုင်ငံကတော့မိုင်50ကျော်ကိုဗဟိုပြုပြီးတော့လှုပ်သွားတဲ့အတွက်ကြောင့်မလို့အရန်နဲ့နဲ့ကိုဗဟိုပြုပြီးတော့လှုပ်တယ်လို့ပြောရမှာပါသောရရှင်ကိုမျိုးမင်းအကမြန်မာနိုင်ငံကပုဂံဖျားတွေပြုတ်ပြတ်တာနဲ့ပတ်သက်ပြီးတော့အခုလိုပြောလာပါတယ်
ဘာသာကြတယောက်အနေနဲ့စိတ်မကောင်းပါဘူးပကံရှုကင်းကိုအရင်သဘောကျပါတယ်မြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေရဲ့အဖိုးမပြတ်နိုင်တဲ့ရှေးလျာဟောင်းတွေပျက်စီးတာကိုအရင်နှမျောမိပါတယ
်ဒီသောရရှင်ကဘာသာကြားဖြစ်ပါတယ်တဲ့သူ့လိုပဲနောက်ထပ်ဘာသာကြားသောရရှင်တယောက်ဖြစ်တဲ့မိုဟာမက်အန်နွာမူဆာကလည်းအခုလိုရေးလာတာပ
ါပကံရဲ့ဆုံးရှုံးမှုတွေနှမျောတာတာဝန်နေခြင်းကတင်တို့နဲ့ထပ်တူထပ်မြပါကျွန်တော်မြန်မာနိုင်ငံသားပါကျွန်တော်အစ္စလမ်ဘာသာဝင်တယောက်ပါ
ဟုတ်ကဲ့ပါဒါကတော့မြန်မာနိုင်ငံကဒီဗုဒ္ဓဘာသာမဟုတ်ပေမဲ့လည်းမြမရှေဟာအဝင်နစ်ကိုချစ်မြတ်နိုးတဲ့မြန်မာနိုင်ငံသားတွေနှမျောတတာကြောင့်ရေးလာကြတာပါဒီသောရရှင်နဲ့ရေးလာတာကိုကိုမင်းကတော့
တမီတဲ့နေတီတဲ့တောက်တဲ့မြန်မာနိုင်ငံသားတိုင်းတယောက်ကိုတယောက်စာနာနားလည်မှုဆိုတဲ့မုံမြတ်တဲ့စိတ်ထားလေးတွေထားနိုင်ကြပါစေ
တနိုင်ငံထဲမှာတူတူနေကြတဲ့အသွေးချင်းတွေစီးလုံးဖို့လိုပါတယ်လို့ပြောလာပါတယ် Facebook ပေါ်ကနောက်ထပ် post တစ်ခုမှာတော့ကြော်ကြော်ကအခုလိုရေးထားပါတယ
်ငလင်မလောက်ခင်ကတည်းကငလင်ကြီးတွေလာနိုင်ကြောင်းပြောထားတာတွေရှိပါတယ်တဘာဝဘေးတွေပါဟိုလူတက်မှဖြစ်တယ်ဒီလူတက်မှဖြစ်တယ်အစိုးရမကောင်းလို့ဖြစ်တယ်လို့လို့ ਨੇ ပို့စ်တွေတင်နေကြတာတဘာဝဘေးအန္တရာယ်ကိုဘယ်လိုကာကွယ်ရမလဲဆိုတာမရေးသားပဲ ਨੇ အပြစ်တင်တဲ့တွေကြီးပဲကြိုတင်မသိနိုင် ਨੇ တဘာဝဘေးအန္တရာယ်ကငလင်းပ
ါတဘာဝဘေးအန္တရာယ်ကိုဘယ်လိုကာကွယ်ရမလဲဝိုင်းဝန်းလှုပ်ဆောင်ကြဖို့ကအဓိကပါဆိုပြီးတော့ဒီ Facebook account ပိုင်ရှင်ကြော်ကြော်ကပြောလာတဲ့အချိန်မှာရဲမင်းထွန်းကတော့
Facebook ကိုအသုံးပြုနေတဲ့မိတ်ဆွေများခင်ဗျာအခုလိုသဘာဝဘေးအန္တရာယ်နဲ့ကြုံတွေ့နေရတာကိုဟိုလူအပြစ်တင်ဒီလူအပြစ်တင်လုပ်နေတာမကောင်းပါဘူးကိုရီးယားရောပါရီမန်လုပ်ပေးနိုင်မလဲဆိုတာကိုယ့်ဘာသာကိုယ်ရောစဉ်းစားမိကြရလားဗျာ
သဘာဝဘေးအန္တရာယ်ကဘယ်သူနဲ့မှမဆိုင်ပါဘူးဆိုပြီးတော့ဘယ်သူကမှအပြစ်မတင်ကြဖို့ရေးလာပါတယ် Facebook account ပန်ရှင် Abdul HW ကတော့
မြန်မာနိုင်ငံမှာငလျင်လှုပ်မယ်လို့အမေရိကန်ကမကြာခင်ကပြောခဲ့တယ်နာဂစ်တုံးကလည်းပြောခဲ့တယ်ဘလို့ပဲဖြစ်ဖြစ်တမိုင်းကိုယူမှုဆွဲလန်းတဲ့ကျွန်တော်တို့ရှေးဟောင်းအဆောက်အုံတွေပျက်စီးတာအရင်အမဲစေမကောင်းဖြစ်မိပါတယ်။တမိုင်းဆိုတာဖြစ်ခဲ့ပြီးတဲ့အရာနောက်တစ်ခါပြန်မရတော့ပါဘူး
။ဘလို့မှအစားထိုးလို့မရတဲ့တမိုင်းမွေနဲ့ပျက်စီးဆုံးရှုံးမှုကြီးပါလို့ဒီ Facebook သောရရှင် Abdul ကရေးလာပါတယ်ရှင်။မင်းပိုင်သူကတော့ဘာသာတွေလူမျိုးတွေဘလောက်ပဲမတူကွဲပြားမမြဲခြင်းဆိုတဲ့သဘာဝတရားကြီးရဲ့အတရားမှုကအားလုံးအတူတူသိမြင်ခံစားကြရတာပါတဲ့
။မမြဲခြင်းတရားသာလျှင်မြဲသည်လို့ဖျားကဟောခဲ့တယ်ဘာသာလူမျိုးတိုင်းလဲတဘာဝကိုလောကကိုကိုကိုတိုင်းသတိထားကြည်ပါမြင်ပါမမြဲခြင်းတရားအစိုးမရတာကိုတရားနဲ့ဖြည့်ပြီးပျက်စီးသွားတဲ့ဖျားစီတီတွေကိုပြန်လည်ပြုပြင်ပြီးလက်တွေ့ကြကြကုသိုလ်ယူပြီးအကောင်းမြင်စိတ်နဲ့နေတတ်ကြရင်အစိုးနဲ့အကောင်းဒွန်တွဲနေတဲ့လောကတဘာဝကြီးနဲ့တူဦးနဲ့တူဦးအရာရာကိုအပြစ်မမြင်ကြပဲအေးချမ်းသာယာပြီးစိုးကောင်းဒွန်တွဲနေတဲ့အထက်ကအကောင့်တွေကိုပဲပို့လို့ရယူနိုင်ကြမှာသတိထားစဉ်းစားကြည့်ကြပါ
ဒါကတော့မြန်မာနိုင်ငံမှာအောက်ဂုလ24ရက်နေ့ဗုဒ္ဓဟူးနေ့တုန်းကလှုပ်သွားတဲ့ငရင်ကြီးကြောင့်ပကံမှာရှိတဲ့ရှေးဟောင်းဇေဒီဖျားတွေပြုတ်ပြက်ခဲ့ရတာနဲ့ပတ်သက်ပြီးတော့သောရရှင်နေ Facebook အစာမျက်နှာပေါ်မှာမှတ်ချက်တွေမျိုးစုံရေးလာကြတာတွေကိုဝေမျှလိုက်တာဖြစ်ပါတယ်ရှင် ဒီဖြစ်ရပ်တွေအပေါ်ဝင်2016ခုနှစ်အတွင်းမှာတိုးတက်မှုတွေရောဆုပ်ယုပ်ပျက်စီးမှုတွေရောကြုံခဲ့ရတယ်မြန်မာနိုင်ငံ။အခုနှစ်သည်2018ခုနှစ်မှာတော့မင်္ဂလာရှိတဲ့ဖြစ်ရပ်တွေတိုးတက်ဖွံ့ဖြိုးမှုတွေနဲ့ပဲအများဆုံးကြုံရပါစေလို့ဆုတောင်းမိပါတယ်ရှင်။အားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေနော
်။မေဒနာကျော်ရဲ့2016နှစ်ကုန်အထူးစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။သတင်းဆောင်ဆရာဦးစီသူအောင်မြတ်ကရခိုင်ပြည်နယ်မောင်တော်ဘက်ကသတင်းမှန်တွေပေါ်ထွက်လာနိုင်မလားခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မန်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ။
ပြီးခဲ့တဲ့ဒီဇင်ဘာ29ရက်နေ့ကမြန်မာနိုင်ငံရခိုင်ပြည်နယ်တွေကသူတို့ခေါ်ရိုဟင်ဂျာလူမျိုးတွေနဲ့ပတ်သက်လို့နိုဘယ်ဆုရှင်တွေနဲ့နိုင်ငံသမား23ယောက်စုပေါင်းပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။အဲဒီစာထဲမှာလက်တလောကာလအတွင်းရခိုင်ပြည်နယ်မောင်နှောဒေသမှာအစိုးရလုံခြုံရေးအဖွဲ့တွေရဲ့စစ်စင်ရေးကြောင့်ရိုဟင်ဂျာရာပေါင်းများစွာသေဆုံးပြီးအိမ်တွေမိရှုခံရကအမျိုးသမီးတွေလည်းအာဓမ္မပြုကျင့်ခံရကြောင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းအဲဒီဒေသကိုလူသားချင်းစာနာဆိုင်ရာအကူအညီတွေတွားရောက်ပေးခွင့်မရကြောင်းဒါကြောင့်အဲ့ဒီဒေသကိုနိုင်ငံတကာကူညီရေးအဖွဲ့တွေသတင်းမီဒီယာသမားတွေလွတ်လွတ်လပ်လပ်သွားလာခွင့်ရရှိရေးအတွက်ကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုတိုက်တွန်းစေလိုကြောင်းစသဖြင့်ဖော်ပြပါရှိပါတယ်။ဒါကိုကြည့်ရင်အဲ့ဒီနိုဘယ်ဆုရှင်တွေနဲ့နိုင်ငံရေးသမားတွေဟာရခိုင်ပြည်နယ်မောင်နှောဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးရိုဟင်ဂျာအရေးလှုပ်ရှားသူတွေရဲ့ဝါဒဖြန့်ချီမှုအားလုံးကိုအမှန်လို့ယူဆလိုက်ပုံရပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မောင်နှောဒေသဘက်ကသတင်းမှန်တွေသိခွင့်ရဖို့ဘလောက်လိုအပ်နေသလဲဆိုတာမီးမောင်းထိုးပြလိုက်တယ်လို့လည်းရှိပါတယ်။ကုရပတ်အဲ့ဒီပြဿနာအကြောင်းဆွေးနွေးတင်ပြသွားပါမယ်
။တကယ်တော့ရခိုင်ပြည်နယ်မောင်းတော်ဒေသဘက်ကဖြစ်စဉ်ဟာပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့မွတ်စလင်အကြမ်းဖက်သမားတွေကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့ရဲကင်းစခန်းတွေကိုအကြမ်းဖက်ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကနေအစပြုခဲ့တာပါ။ဖြစ်စဉ်တွေအတွင်းရဲတပ်ဖွဲ့ဝင်တွေတေဆုံးဒဏ်ရာရခဲ့တယ်လို့လက်နက်တွေလည်းဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လက်ရှိနိုင်ငံတကာသတင်းမီဒီယာတချို့နဲ့လူမှုကွန်ရက်စာမျက်နှာတချို့မှာအဲ့ဒီအရင်းခံကိစ္စအကြောင်းရေးသားပြောဆိုတာမရှိသလောက်ဖြစ်နေပြီးအကြမ်းဖက်မှုတွေကိုပြန်ပြီးနှိမ်နှင်းရတဲ့တပ်မတော်နဲ့နေကြားဆောင်ရဲတပ်ဖွဲ့တွေရဲ့လုပ်ရက်အကြောင်းတွေကပဲလွှမ်းမိုးနေတာတွေ့ရမှာဖြစ်ပါတယ်။အကြောင်းမဲ့တပ်ဖြတ်တဲ့နေအိမ်တွေကိုမီးရှို့တယ်အမျိုးသမီးတွေကိုအတ္တမပြုကျင့်တယ်ဆိုတဲ့အတီးပြုတ်လို့မရတဲ့ဆွဆွဲချက်တွေသာအကြိမ်ကြိမ်ထွက်ပေါ်ခဲ့တာကြောင့်ဒေါ်ဆန်းစုကြည်အစိုးရရဲ့ပုံရိပ်ကိုလည်းထိခိုက်စေခဲ့ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားရာတပ်မတော်ကနေမြေရှင်းလင်းရေးတွေပြုလုပ်တာဟာရခိုင်ပြည်နယ်မောင်းတော်ခရိုင်မှာဖြစ်ပါတယ်။ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနသတ်မှတ်ချက်အရပုံမှန်အခြေအနေမျိုးမှာတော့မောင်းတော်မျိုးနဲ့ဘူးတိတောင်မျိုးတွေကိုနိုင်ငံသားတွေသွားခွင့်မရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံသားတွေသွားခွင့်ရှိတဲ့အတွက်အကြမ်းဖက်မှုဖြစ်ပြီးစရပ်ပိုင်းမှာပဲအဲ့ဒီမျိုးတွေကိုပြည်ရင်းပြည်ပမီဒီယာတချို့ကနိုင်ငံသားသတင်းတောက်တွေသွားရောက်သတင်းယူနိုင်ခဲ့ကြပါတယ်။ဒါပေမဲ့နေမြေလုံးကျုံရေးအခြေအနေကြောင့်အခင်းဖြစ်တဲ့ရွာတွေအထိတော့သွားပြီးသတင်းမယူနိုင်ခဲ့ပါဘူး
။အခင်းဖြစ်ပွားပြီးချိန်ကတည်းကအစိုးရပိုင်းမြန်မာသတင်းစင်ဟာမောင်တော်မှာအခြေစိုက်ပြီးအဲ့ဒီဒေသကသတင်းတွေကိုရယူဖော်ပြခဲ့ကြပါတယ်။ဒါပေမဲ့သတင်းဖြန့်ချိမှုဟာအစိုးရပိုင်းမီဒီယာတွေဖြစ်နေတဲ့အပြင်နိုင်ငံတကာအထိမရောက်တော့ထိရောက်မှုလည်းမရှိခဲ့ပါဘူးဒီအတွက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ဟာအဲ့ဒီဒေသကသတင်းမှန်တွေပေါ်ထွက်လာဖို့အတွက်ပြည်တွင်းပြည်ပသတင်းဌာနတွေကသတင်းမီဒီယာသမားတွေကိုအဲ့ဒီဒေသထဲလေ့လာရေးဆစ်လွှတ်ဖို့အကောင့်ထဲပေါ်ပါတယ်ပထမအထုပ်အနေနဲ့သတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဦးအောင်လှထွန်းကိုဦးဆောင်စေပြီးကျိုးတို့သတင်းဌာန TV အစာဟိမစ်ဇီမမြန်မာတိုင်း 70 Central New Bureau EPA MITV စတဲ့သတင်းဌာနတွေကသတင်းတောက်တွေကိုပြဿနာဖြစ်ပွားနေတဲ့ဧရိယာထဲဆီလွတ်ပါတယ်။ရခိုင်ပြည်နယ်အရောက်မှာပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ DVB, RFA နဲ့ The Voice ကသတင်းတောက်တွေကိုပူးပေါင်းခေါ်ဆောင်သွားတဲ့အတွက်သတင်းမီဒီယာဌာနအထက်လျောက်စုံလင်တဲ့ခီးစဉ်လို့ပြောရမှာဖြစ်ပါတယ်
။ဒါပေမဲ့ပြဿနာကသတင်းတောက်တွေပြန်သွားပြီးနောက်ပိုင်းမှာစပါတယ်။သတင်းတောက်အဖွဲ့တွေကိုသူကြုံခဲ့သမျှအမှန်အတိုင်းပြောဆိုခဲ့တဲ့ငခုရဂျေးရွာကမွတ်စလင်ဘာသာဝင်ဂျေးရွာစာကြည့်ရိုက်မှုတယောက်အကြမ်းဖက်သမားတွေရဲ့ရရက်ဆက်ဆက်တပ်ဖြတ်တာခံလိုက်ရပါတယ်။နောက်ရက်တွေမှာလည်းအစိုးရနဲ့ပူးပေါင်းတယ်လို့ယူဆရတဲ့မွတ်စလင်ကျေးရွာသား၂ယောက်အသက်ခံလိုက်ရပြန်ပါသေးတယ်။ပြောရရင်ဒီလောက်ရက်တွေဟာအခင်းဖြစ်ပွားရာဒေသတွေကသတင်းအမှန်ကိုပြည်သူတွေမပြောရဲအောင်သတင်းမှန်တွေအပြည့်မထွက်အောင်ချိန်ချောက်လိုက်တဲ့သဘောပဲဖြစ်ပါတယ်။အခြားတစ်ဖက်မှာတော့မဟုတ်မမှန်ကောလာဟလတွေဆက်ပြီးထွက်နေစေဖြစ်ပါတယ်။ပြ
ီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကရိုဟင်ဂျာအရေးလှုပ်ရှားသူရိုနီဆန်းလွင်ဆိုတဲ့သူကဒီဇင်ဘာလ23ရက်နေ့ကမောင်းတော့ခရိုင်ခမောင်းစိတ်မြို့ရက်ွက်လေးမကြီးချောင်းမှာရှိတဲ့ရိုဟင်ဂျာကလေးတွေကိုအာဏာပိုင်တွေကအတင်းအဓမ္မကာကွယ်ဆေးထိုးတဲ့အကြောင်းဆေးထိုးခံရလို့ကလေးတယောက်သေပြီးကလေးတချို့ဆေးရုံရောက်ကုန်တဲ့အကြောင်းဒီအစိုးရကရိုဟင်ဂျာတွေကိုနှီးပေါင်းစုံနဲ့ဆက်ပြီးတတ်ပါလိမ့်မယ်ဆိုပြီးသူ့အကောင့်မှာဆွဆွဲဖော်ပြပါရယ်ဒါနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးကကလေးတယောက်တည်ဆုံးမှုဖြစ်ပွားခဲ့တာရှိပေမဲ့အသက်ရှူချက်ဝမ်ပြတ်ဝမ်ရှော့ယောဂါနဲ့ဖြစ်တဲ့အကြောင်းအဲ့ဒီကလေးငယ်ဟာကာကွယ်ဆေးထိုးတဲ့အစီအစဉ်ထဲမှာလည်းမပါတဲ့အကြောင်းပြန်ရှင်းလင်းခဲ့ရပါတယ
်အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ကြီးကန်းပြင်ငခုရကိုနံကောက်နယ်ကြားဆောက်ရဲတပ်ဖွဲ့စခန်းတွေနဲ့မီးလောင်မှုဖြစ်ပွားခဲ့တဲ့ area တွေဟာစစ်စင်ရေးနယ်မြေဖြစ်နေတာအကြမ်းဖက်သမားတွေရဲ့အန္တရာယ်ကိုလည်းစိုးရိမ်ရတဲ့အနေအထားအောက်မှာရဲတပ်ဖွဲ့လုံခြုံရေးအစောက်ရှောက်တွေနဲ့နယ်မြေတွင်းလေလာသတင်းရယူနိုင်ရေးစီစဉ်ပေးခဲ့တာပါအစိုးရအနေနဲ့သွားမယ့်နေရာတွေကိုကြိုတင်ရွေးချယ်ထားပေမဲ့လမ်းတစ်လျှောက်သတင်းတောက်တွေဝင်ကျင်တဲ့နေရာတွေ့ဆုံမေးမြန်းကျင်တဲ့နေရာတွေမှာလည်းဝင်ရောက်လေလာသတင်းယူဖို့ခွင့်ပြုခဲ့ပါတယ်ဒေသခံသတင်းရင်းမြစ်ထဲမှာလည်းတမတော်ရဲ့စစ်စင်ရေးကာလအတွင်းလူခွင့်ရေးချိုးဖောက်တာမမြင်ရပါဘူးလို့ကိုရွေးကြုံတာကိုပြောပြသူတွေရှိသလိုတမတော်ကအိမ်တွေကိုမိရှို့တယ်အာဓမ္မကျင်းဖို့ကြိုးစားတယ်အစရှိသဖြင့်ဆွတ်ဆွဲပြောဆိုသူမျိုးတွေနဲ့လည်းကြုံကြရပါတယ်ဘယ်လိုပဲဖြစ်ဖြစ်သတင်းတောက်တွေအနေနဲ့လွတ်လွတ်လပ်လပ်သတင်းရယူခွင့်ရခဲ့ကြတဲ့အနေအထားမျိုးပါတကယ်တော့ဒါဟာနမူနာတစ်ခုပဲဖြစ်ပြီးအလားတူအဲ့ဒီဒေသနဲ့ပတ်သက်တဲ့မဟုတ်မမှန်သတင်းပေါင်းများစွာနိုင်ငံတကာမှာဆက်ပြီးပြန့်နှံ့နေစေပါအခုသတင်းမှန်ထွက်ပါစေဆိုပြီးအစိုးရကစီစဉ်ပေးခဲ့တဲ့နောက်ပိုင်းမှာလဲသတင်းရင်းမြစ်တပ်ဖြတ်ခံလိုက်ရတာမျိုးပေါ်ပေါက်ခဲ့လေတော့ရခိုင်ပြည်နယ်မောင်နှုတ်ဒေသကသတင်းမှန်တွေထွက်ပေါ်ရေးဆိုတာမရေရာမသေးချာဖြစ်နေသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ပဲဖြစ်ပါတယ်ကူရော2016ခုနှစ်အတွင်းကဘာတဝမ်းထင်ပေါ်ကြော်ကြားသူတွေကွယ်လွန်ခဲ့တာနဲ့ပတ်သက်ပြီး VOA သတင်းတောက်အာရာဘာစာဒီရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကတင်ပြမှာဖြစ်ပါတယ
်ထင်ရှားတဲ့ပေါ့ဂီတပညာရှင်ဂျော်မော်ဒူးဖြစ်တဲ့ဒေးဗစ်ဘိုယီဟာ2016ခုနှစ်ဇန်နဝါရီလကအသက်69နှစ်အရွယ်မှာကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တယ်လို့ကဘာတဝမ်းမှာတော့သူ့ကိုအောက်မေ့သတိရနေစေပါသူ့အတွက်ဂုဏ်ပြုတဲ့အနေနဲ့ကနေဒါနိုင်ငံသားခရစ်ဟက်ဖီးလ်ဒ်ကနိုင်ငံတကာအာဂါသာစခန်းကိုထွက်ခွာချိန်မှာဘိုဝီရဲ့ Space Oddity တခြင်းကိုတည်ဆူသွားခဲ့ပါတယ်အမေရိကန်တရားဝန်ချုပ်တရားသူကြီးအန်တိုနီယားစကယ်လီယာကတော့ဖေဖော်ဝါရီလထဲမှာကွယ်လွန်ခဲ့တာပါတမယိုးကျ Conservative Party တူဖြစ်ပြီးအမေရိကန်ဖွဲ့စည်းပုံကိုစတင်ပြဋ္ဌာန်းချိန်ကအတိုင်းမပြောင်းမလဲအတိတ်ပဲဖွင့်ဆိုတာမျိုးလက်ခံသူဖြစ်ပါတယ်အဲ့ဒီဖေဖော်ဝါရီလထဲမှာပဲနောက်ထပ်ကွယ်လွန်သွားတဲ့နာမည်ကျော်တစ်ယောက်ရှိပါသေးတယ်ကုလသမဂ္ဂရဲ့6ရောက်မြောက်အတွင်းမှုချုပ်ဘူထရော့စ်ဘူထရော့စ်ဂါလီပါသူဟာဒီယာရူးကိုတာဝန်ယူခဲ့တဲ့ပထမဆုံးအာရဗ်နယ်ဘွားတဦးလဲဖြစ်ပါတယ်သမရရေဂင်ရဲ့ဇနီးသမရဟောင်းကတော်နန်စီရေဂင်ကတော့ပြီးခဲ့တဲ့မတ်လကအသက်64နှစ်အရွယ်မှာကွယ်လွန်သွားတာပါကဘာပေါ်မှာအတော်ဆုံးဂီတပညာရှင်တယောက်အဖြစ်အသိမှတ်ပြုခံထားရတဲ့ Pop Superstar Prince ကတော့ဒီ2016ခုနှစ်ထဲမှာပဲ AB လကမူးယစ်ဆေးအသုံးလွန်ပြီးအသက်58နှစ်မှာကွယ်လွန်သွားပါတယ်ကဘာ Heavyweight လက်ဝှေ့ချန်ပီယံမိုဟာမက်အလီဟာလည်းအသက်ရှူလမ်းကြောင်းဆန်ရယောဂါတချို့ခံစားရပြီးပြီးခဲ့တဲ့ဇွန်လကကွယ်လွန်သွားတာပါအစ္စလမ်ဘာသာကူးပြောင်းကိုးကွယ်ချိန်မှာသူ့နာမည်ကို Cassius Clay အဖြစ်ပြောင်းခဲ့တဲ့သူပါဗီယက်နမ်စစ်ပွဲမှာတွားတိုက်ဖို့ညင်ခဲ့တဲ့အတွက်အမေရိကန်အစိုးရကထောင်ချတာကိုခံခဲ့ရသူလည်းဖြစ်ပါတယ်။နာဇီဂျာမနီတွေကဂျူးတွေကိုလူမျိုးတွန်းတပ်ဖြတ်ခဲ့ချိန်မှာအသက်မသေလူမျိုးခဲ့သူတူဖြစ်တဲ့နိုဘယ်ဆုရှင်အီလီဝီဇယ်ကတော့ပြီးခဲ့တဲ့ဇူလိုင်လကအသက်88နှစ်အရွယ်မှာတည်ဆုံးခဲ့ပါတယ်။ဇာဝပေါင်း60နီးပါးကိုရေးခဲ့တဲ့ပေါမောက်ခတူဖြစ်တယ်လို့ဂျူးတွေလူမျိုးတွန်းတပ်ဖြတ်ခံရတဲ့ဟိုလိုကော့စ်ဖြစ်ရဲ့အောက်မေ့ပွဲပြတိုက်ဝါရှင်တန်မြို့တော်မှာတည်ဆောက်နိုင်ဖို့ကူညီဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်ဇူလိုင်လထဲမှာပဲအစ္စရေးသမ္မတဟောင်းရှီမွန်ပဲရက်စ်ဟာလည်းလေပြတ်တဲ့ယောဂါနဲ့ကွယ်လွန်သွားပါတယ်ပဲရက်စ်ဟာယေဇက်ရာဘင်ပါလက်စတိုင်းခေါင်းဆောင်ယက်ဆာအာရာဖတ်တို့နဲ့အတူငြိမ်းချမ်းရေးဆွေးနွေးပွဲတွေပေါ်ဆောင်နိုင်ခဲ့တာကြောင့်1994ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုပူးတွဲချီးမြှင့်ခံခဲ့ရသူဖြစ်ပါတယ် ကွန်မြူနစ်ကျူဘာခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုကတော့ပြီးခဲ့တဲ့နိုဝင်ဘာလကကွယ်လွန်သွားတာပါဆေးပြင်းလေးအမြဲခဲထားပြီးစိတ်အင်းကြီးဝှက်ထားလေးရှိတဲ့ကက်စထရိုဟာအနောက်တိုင်းရင်းရှင်ဝါရကိုစန့်ကျင်ရမှာတူမတူအောင်ကြော်ကြားခဲ့ပေမဲ့ကျူဘာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေနဲ့စီးပွားရေးနှိမ့်ချမှုတွေအတွက်ပြစ်တင်ဝေဖန်ခံခဲ့ရသူပါကဘာကိုပတ်ခဲ့တဲ့ပထမဆုံးအမေရိကန်အာကာသယာဉ်မှူးဂျွန်ဂလန်ကတော့ဒီဇင်ဘာလကအသက်65နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သူဇာတိအိုဟိုင်းယိုပြည်နယ်ရဲ့ထက်လွတ်တော်အမတ်တူအဖြစ်တက်တန်း၄ချိန်ထမ်းဆောင်ခဲ့ပါတယ်။1988ခုနှစ်ကသူ့အသက်89နှစ်အရွယ်မှာအာကာသရဲကိုသွားခဲ့တဲ့အသက်အကြီးဆုံးလူသားတစ်ယောက်လည်းဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေအတွင်းကြော်ကြားခဲ့တဲ့ဂီတပညာရှင်ဂျော့ဂျ်မိုက်ကယ်ကတော့ပြီးခဲ့တဲ့ခရစ်မတ်နေ့ကပဲအသက်53နှစ်အရွယ်မှာကွယ်လွန်သွားပါတယ်။နှစ်ယောက်တွဲပေါ့ဒီဂီတာအဖွဲ့ဟွမ်းနဲ့နာမည်ကြီးခဲ့ပေမဲ့သူဟာကလေးငယ်တွေကင်ဆာနဲ့ AIDS ရောဂါဝေဒနာရှင်တွေအတွက်ဒေါ်လာငွေတန်းပေါင်းများစွာကိုလူမသိသူမသိလှူဒန်းခဲ့တဲ့သူဖြစ်ပါတယ် Star Wars ဇလံတွဲတွေမှာပါဝင်သူဆောင်ခဲ့တဲ့ဇန်ညွန်ရည်သူလည်းဖြစ်မင်းသမီးတစ်လက်လည်းဖြစ်တဲ့ Carrie Fisher ကတော့ဒီဇင်ဘာလ29ရက်နေ့မှာကွယ်လွန်သွားပါတယ် Star Wars မူရင်းဇလံတွဲထဲမှာမင်းသမီးလီယာနေရာမှာတရုတ်ဆောင်ပြီးကြော်ကြားလာခဲ့သူပါသိမကြခင်ကလန်ဒန်ကနေ Los Angeles ကိုသွားတဲ့လေယာဉ်ပေါ်မှာရုတ်တရက်နှလုံးရောဂါဖောက်ပြီးတဲ့နောက်ဒီဇင်ဘာလ29ရက်နေ့မှာကွယ်လွန်သွားခဲ့တာပါခင်ဗျာ
2019နှစ်သစ်ကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်းဆန်းစုကြည်ကငင်းငင်းရေးစကားဝိုင်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်နဲ့လူငယ်များစကားဝိုင်းတစ်ခုနဲ့ဖွင့်လိုက်ပါတယ်ဒီအချက်ကလက်ရှိအစိုးရအနေနဲ့ငင်းငင်းကိစ္စကို2019ခုနှစ်တည်းမှာလဲအဓိကအထားဆုံးဦးစားပေးကိစ္စတစ်ခုအနေနဲ့ဆက်လုပ်သွားမယ်အရေးလက္ခဏာပါပဲဒီတော့က2019ခုနှစ်တည်းမြန်မာနိုင်ငံမှာတနတ်တန်တွေတိတ်ပြီးငင်းငင်းရေးအခြေအနေဘလောက်ထိဖြစ်လာနိုင်ပါသလဲအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းရင်မိမိတို့ရဲ့ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုဆွေးနွေးခြင်းတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ရဲ့ဖုန်းနံပါတ်က1-32-382-5994 email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
။မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးရေကပြောပြပါမယ်။
တူရကီနိုင်ငံအစ္စတန်ဘူးမြို့က night club တစ်ခုအတွင်းမှာတနင်္ဂနွေနေ့စောစောပိုင်းလူပေါင်း39ယောက်ပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနတ်သမားကိုညာဥပိုင်းချင်းတိလက်လံရှာဖွေနေစေဖြစ်ပါတယ်။ဒါပေမဲ့အာနာပိုင်းနေအနေနဲ့အဲ့ဒီပြစ်ခတ်သူဟာဘယ်သူဘဝဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းမဖော်ထုတ်နိုင်သေးပဲဖြစ်နေတယ်လို့တူရကီဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။အချက်လက်တချို့တော့စတင်ထွက်ပေါ်လာနေပြီဖြစ်ပေမဲ့အာနာပိုင်းနေအနေနဲ့ခိုင်မာတဲ့တက်တီအထောက်အထားတွေရရှိဖို့အတွက်ကြိုးစားနေစေဖြစ်တယ်လို့ဝန်ကြီးချုပ်ကတနင်္ဂနွေနေ့ညနေပိုင်းမှာသတင်းတောက်တီကိုပြောကြားလိုက်တာပါ။အီရတ်နိုင်ငံတောင်ပိုင်းမှာဖောက်ကွဲပစ္စည်းတွေကိုမှပတ်ထားတဲ့တနတ်သမားတွေကဖောက်ကွဲပစ္စည်းတွေအပြည့်တင်လာတဲ့ကားကိုမောင်းဝင်လာပြီးတော့ရဲစစ်ဆေးရေးခိတ်တစ်ခုကိုတက်ခိုက်ခဲ့ရမှာလူ9ဦးတေဆုံးသွားကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဘက်ကရက်တောင်ဘက်ကီလိုမီတာ180အကွာမှာရှိတဲ့ကွာတစ်စီဟာမြို့နားမှာတနင်္ဂနွေနေ့တိုက်ခိုက်မှုအတွင်းမှာလူအနည်းဆုံး15ဦးဒဏ်ရာရရှိတဲ့အကြောင်းအာနာပိုင်ကပြောဆိုပါရယ်ဆီးရီးယားအစိုးရတပ်တွေနဲ့တပုံတပ်ဖွဲ့ဝင်တော်တော်များများဟာ3ရက်မြောက်နေ့အဖြစ်စစ်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အဲ့ဒီတိုက်ခိုက်မှုကြောင့်နိုင်ငံရဲ့မြို့တော်ပြင်ပမှာရှိတဲ့ကျူးရွာတွေကရွာပေါင်းများစွာရှိတဲ့အရက်သားတွေထွက်ပြေးတင်းရှောင်နေကြတဲ့အကြောင်းဆီးရီးယားအခြေအနေကိုလေ့လာစောင့်ကြည့်နေသူတွေကပြောပါရယ်တပုံအုပ်စုတွေထဲမှာပြီးခဲ့တဲ့သတင်းပတ်အပြည့်အဝကြေညာချက်ထဲမှာမပါဝင်တဲ့အယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ဂျီဟတ်ဘာသာရေးတိုက်ပွဲဝင်သူတွေလည်းပါဝင်နေတယ်လို့ဆိုပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဦးစံမိုးဝေပြောပြခဲ့တာပါ။ဒီပတ်နဲ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်းအင်ဂျင်နိုင်ဖြစ်ပါတယ်။အတန်နှွင့်အင်ဂျင်နီယာကတော့ Aiden ဦးတကုဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နဲ့9နိုင်အထိအိုင်နိုမီတာ30နဲ့40 49 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သွန်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.